Welcome to the Voice of America in Burmese.
Mingla ba khmyar? Pyo American Tai ya 2019 khu ne October 19 ya ni Sunday Day Milake season rue go American Beatdown Studio de Washington DC ga ni 5.24, 5.40, 5.52 do ne na sin nai da lo. VOA Facebook စာမျက်နှာ VOA Burmese News ကနေလည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါရဲ့ကျွန်တော်ရဲမထွန်းပါဒီနေ့မနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနေ့ခင်ပါခင်ဗျာဒီနေ့မနေ့ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြိုကြော်သိပြပြမှာပါစီးရီးယားရှေ့မြောက်ပိုင်းမှာတိုက်ပွဲတွေဆက်ရှိနေပြီနဲ့အမေရိကန်ကဂျာဝင်ဆစ်ဆက်ပေးခဲ့တဲ့အပြည့်အသဘောတူညီချက်ကိုဒေါ်လာထရမ့်ကချီးကျူးပြောဆိုနေပါတယ်ဒီကလားဒီစမကိုလိုနီရဲ့ဒုက္ခသည်တွေကိုပြခေါ်ယူရေးမြန်မာကိုပြပေးဖို့ဒီလိုနိုင်ငံတကာဝန်ကြီးကဂျာမနီကိုပြောပါလေအင်ဒိုနီးရှားကနိုင်ငံတကာအကူအညီပေးအခွင့်အရေးကိုတူထောင်လိုက်ပြီးဒီနေ့တွင်အကူအညီပေးတဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်ပါတယ်ဒီသတင်းနဲ့အတူအခြားစိတ်ဝင်စားဖို့ထိတ်တန့်တဲ့တွေကိုလည်းသိရပါပါခင်ဗျာ
ဒီလိုတိုက်တန်းရောက်နိုင်တဲ့သတင်းတွေအပြီးနားဆင်ရမယ့်သတင်းလိုက်တဲ့ကတခုမှာတော့
တို့ဒီဝါပြည်တကဒီလူကြီးတွေကသာသနာပြုတွေလာလို့ရှိရင်ဒါရှုပကလာတယ်ကျွန်တော်တို့ထင်တာကိုရီးယားအရှိုးတွေလာပါပေါ့နိုင်ငံရေးနဲ့ဆက်နွယ်တဲ့
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွက်ကက်သလစ်ဘုန်းတော်ကြီးတစ်ပါးကိုဗာတီကန်တော်ကရွေးချယ်ကြောင်းတောက်ကြနေကကြီးညာလိုက်တာကိုကြိုဆိုရတဲ့အကြောင်းကိုသတင်းနေ့အပြီးနားဆင်ရပါမယ်။ဒီသတင်းနဲ့အတူအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီအပတ်တည်းရင်ဆိုင်နေရတဲ့နိုင်ငံရေးအကြက်တဲရခိုင်ပြည်နယ်ကတိုက်ပွဲသတင်းနဲ့ဟောင်ကောင်ကဆန္ဒပြပွဲနှစ်ဖက်အခြေတင်ဖြစ်နေတဲ့သတင်းဆောင်ပါတွေကိုလည်းနားဆင်ရပါမယ်။အခုပထမဆုံးတော့စနေနေ့မနေ့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံသားသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ကင်မြူတတို့ကကြီးညာပေးပါမယ်ခင်ဗျာ။
စီးရီးယားရှေ့မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုတဲ့သတင်းတွေထွက်နေတဲ့ကြားမှာပဲအမေရိကန်ကဂျာဝင်ဆစ်ဆက်ပြီးခဲ့တဲ့ကြီးခတ်ရစဲရေးကိုသမ္မတဒေါ်နယ်ထရမ့်ကအကြီးကျယ်ပြောဆိုနေပါတယ်။တောက်ကြာနေအစောပိုင်းမှာတူရကီတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတချို့ရှိခဲ့တဲ့ကြားမှာပဲတိုက်ပွဲတွေလုံးဝဆက်သွားပြီလို့သမ္မတထရမ့်ကသတင်းတော်တွေကိုပြောပါတယ်။ဒီသဘောတူညီချက်ပေါ်ခတ်တွေကလည်းတိတ်ပျော်ကြတယ်ဆိုပြီးတော့မှသမ္မတကပြောပါတယ်။ဒါပေမဲ့တောက်ကြာနေအချိန်တော်များများမှာစီးရီးယားရှေ့မြောက်ပိုင်းတစ်လျှောက်အမြောက်တန်းတွေလက်နက်ငယ်တိုက်ခတ်တန်းတွေစစ်တိုက်တွေကြားနေကြရတာပါ။ဖမ်းမိထားတဲ့ IS လက်နက်ကိုင်တွေကိုတူရကီကလုံးဝဆက်ထိန်းချုပ်ထားပြီးတချို့အကျဉ်းသားတွေကိုခွဲပြီးစောင့်ကြံ့နေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အခြေအနေပိုင်းကရေနံကိုလည်းအမေရိကန်ကထိန်းချုပ်ထားတဲ့ကြောင်းသမ္မတကဆိုပါတယ်။အကြီးကရဆက်ရေးအသက်ဝင်အောင်အမေရိကန်တပ်ဖွဲ့တွေကဝင်လို့မှမဟုတ်ဘူးလို့ပန်တဂွန်စစ်ဌာနချုပ်ကတောက်ကြနေမှာပြောပါတယ်။ IS အကျဉ်းသားတွေကိုစောင့်ကြည့်ဖို့အတွက်စီးရီးယားရှေ့မြောက်ပိုင်းမှာအမေရိကန်ကထောက်လွှမ်းရေးလုပ်ငန်းကိုဆက်လုပ်သွားမယ်လို့ကာကွယ်ရေးဌာနအကြီးအကဲတာဝန်ရှိသူတို့ကပြောပါတယ်။
စီးရီးယားနဲ့ဆက်ဒေတာမှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတဲ့ကြားကပဲတူရကီနဲ့စီးရီးယားကကတ်ချ်တွေကြားအပြစ်ခတ်ရစဲရေးအတွက်အမေရိကန်ရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့ပတ်သက်ပြီးဆက်ပြီးအကောင့်ထဲပေါ်လုဆောင်မယ်လို့မျှော်လင့်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတောက်ကြံနေမှာပြောပါတယ်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကနေတိုမဟာမိတ်အဖွဲ့အတွင်းရေးမှူးချုပ်ယန်စတိုတန်ပတ်နဲ့ဘရပ်ဆဲလ်စ်မှာတွေ့ဆုံပြီးပြောကြားလိုက်တာပါစီးရီးယားနဲ့တူရကီနယ်စပ်နားမှာမီးခိုးလုံးကြီးတွေမြင်နေရတယ်လို့မျက်မြင်တွေကပြောသလိုတူရကီအရာရှိတွေကလည်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေတယ်လို့တောက်ကြံနေမှာပြောတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးကတောက်ကြံနေမှာလှုပ်ရှားမှုတချို့ရှိနေပေမဲ့လည်းအမေရိကန်ရဲ့သဘောတူညီချက်ရယူထားတဲ့တူရကီဘက်ကရောဒေတာရင်းက YPG cut တက်တွေကရောအပြစ်ခတ်ရစဲမယ်လို့သူတို့တန်လိုက်ထံအတိုင်းတေချာလုဆောင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။နေတိုတွင်ရင်မှုချုပ်ကလည်းစီးရီးယားရှေ့မြောက်ပိုင်းဒေသကိုတူရကီကဆီးရဲချူးကျော်ခဲ့တဲ့နောက်နေတိုမဟာမိတ်တွေဖြစ်တဲ့အမေရိကန်နဲ့တူရကီတို့ကြားသဘောတူညီမှုရတာအတွက်ကြိုဆိုခဲ့ပါတယ်
။ပြည်ထောင်စုချုပ်ဘော့ရစ်ဂျွန်ဆန်နဲ့ဥရောပသမဂ္ဂ EU ကြားနောက်ဆုံးရရှိထားတဲ့ EU ကနေပြည်ထောင်နှုတ်ထွက်ရေး Brexit သဘောတူညီချက်ကိုဒီကနေ့လုံခဲ့ပြည်ထောင်စုပါလီမန်အထူးအစည်းအဝေးမှာလွှတ်တော်အမတ်တွေမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့လွှတ်တော်အမတ်တွေရဲ့ထောက်ခံမှုကိုရဖို့အတော်လေးကြိုးစားနေရတာပါ။ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ Conservative Party ဟာပြည်ထောင်စုပါလီမန်ထဲမှာအမတ်နေရာအများစုရမှတ်ထားတဲ့အတွက်မဟာမိတ်မြောက်ပိုင်းအိုင်ယာလန် Democratic Unionist Party DUP ရဲ့အမတ်10ဦးကအဓိကအဆုံးဖြတ်ဖြစ်သွားနိုင်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ဂျွန်ဆန်ညှိနှိုင်းရယူထားတဲ့ Brexit သဘောတူညီချက်ကိုကန့်ကွက်မဲ့ပြေမယ်လို့ DUP ကပြောထားပါတယ်။အကြောင်းကတော့ဒီသဘောတူညီချက်ဟာမြောက်ပိုင်းအိုင်ယာလန်နဲ့ UK နိုင်ငံကြားစီးနှောင်မှုကိုထိခိုက်စေတာကြောင့်ဖြစ်တယ်လို့ပါတီကောင်းဆောင်တွေကပြောပါတယ်။DUP ရဲ့ထောက်ခံချက်မရဘူးဆိုရင်တော့အတိုက်ခံအမတ်ချို့သူတို့ပါတီကနေခွဲပြီးထောက်ခံလာအောင်ဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့စီရင်ရမှာပါ။ဒါပေမဲ့အတိုက်ခံခေါင်းဆောင်တွေကလည်းသဘောတူညီချက်ကိုပယ်ချထားကြပါလေ။ဒီသဘောတူညီချက်ဟာစီမင်းစည်းကမ်းတွေလူ့ဘဝအခွင့်အရေးတွေကိုဝန်ကြီးချုပ်ဂျွန်ဆန်စိတ်ကြိုက်ရုပ်သိမ်းပယ်ဖျက်ခွင့်ရသွားစေမယ်လို့တတိယပြောဆိုကြပါလေ။ Labour Party တွေကအမတ်အနေငယ်လောက်ပဲဒီသဘောတူညီချက်ကိုထောက်ခံမဲ့ပြေမယ်လို့ခန့်မှန်းထားကြပါလေ။မဲခွဲတာအရင်နေတော့မယ်ဆိုရင်တော့ဥပဒေအရဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့ရက်တိုးပေးဖို့ EU ကိုပန်ကြားမှာဖြစ်ပြီးသူကအဲ့လိုမလုပ်ဘူးလို့ပယ်ချထားပါဗျ။
မက္ကဆီကိုမှာမူရခံရတဲ့ရင်ဆိုင်ပစ်ခတ်မှုဖြစ်ပွားချိန်တွင်နာမည်ကြီးမူရရာစာအယ်ပါချိုဂတ်စမန်ရဲ့တားဖြတ်သူကိုရဲတွေကပြန်လှုပ်ပေးလိုက်တဲ့အတွက်မက္ကဆီကိုသမ္မတအန်ဒရီမန်နူအယ်လိုပက်စ်အိုဘရေဒိုကကာဝယ်ပြောဆိုလိုက်ပါတယ်။ရာဇဝတ်ကောင်ကိုဖမ်းတာကလူလူတက်လက်တန်ဖိုးမရှိနိုင်ဘူးလို့ပြောဆိုပြီးအိုဘရေဒိုဂတ်စမန်ကိုလွတ်ပေးလိုက်တဲ့ရဲတွေလို့ရမှန်ကန်ကြောင်းသမ္မတကတောက်ကြနေမှာပြောပါတယ်။မက္ကဆီကိုအနောက်မြောက်ပိုင်းကကိုလီယာကန်မှာမူရခိုင်းသားတွေနဲ့ဝိုင်းထားတဲ့ရဲတွေကြအပြန်အလှန်ပစ်ခတ်မှုတွေကြေကြေပြန့်ပြန့်ဖြစ်ပွားခြင်းတွင်ချက်တပင်းနဲ့နှောင်းမိုက်မှာဂတ်စမန်ကိုရဲတွေကဖမ်းမိကြတာပါဒီစစ်စင်ရအမြန်လောက်ဆောင်ခဲ့ရတာဖြစ်ပြီးအကျိုးဆက်ကိုမစင်စားမိခဲ့တဲ့အတွက်စီစဉ်ထားတဲ့အတိုင်းမအောင်မြင်ဘူးလို့မက္ကဆီကိုကာကွယ်ဝန်ကြီးလူဝီဆန်ဒိုဗောက်ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်လုံခြုံရေးဝန်ကြီးကလည်းဒီစစ်စင်ရမအောင်မြင်ဘူးလို့ပြောကြခဲ့တာပါ
ဒီ American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12133ညလိုင်းလိုမီတာ40 kHz 9013ညလိုင်းလိုမီတာ57 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေနေ့ဖက်တင်တွေကိုတိုင်းဆက်လက်ပြောပြနေပါတယ်ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံရေးအတွက်ပြရားပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကဂျာမနီနိုင်ငံသားရေးဝန်ကြီးကိုတိုက်တွန်းလိုက်ပါတယ
် It's almost 2 years Myanmar agreed to take them back unfortunately till today they have not taken a single Rohingya back to their
country ကိုပြန်ခေါ်မယ်လို့မြန်မာနိုင်ငံကကတိပေးထားတာနှစ်နှစ်နီးပါးရှိပါပြီအကြောင်းမလားဆိုပါပဲဒီကနေ့အချိန်အထိ Rohingya တယောက်ကိုမှသူတို့နိုင်ငံကိုပြန်မခေါ်သေးပါဘူးသူတို့လူတွေကိုပြန်ခေါ်ရေးမြန်မာနိုင်ငံဘက်ပြရားပေးဖို့ဝန်ကြီးကိုကျွန်တော်တို့ပန်ကြားခြင်းပါတယ်လို့တောက်ကြနေဂျာမနီနိုင်ငံဘာလင်မြို့မှာလုပ်တဲ့ဂျာမန်နိုင်ငံသားဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AK Abdul Momen ကပြောတော်တာပါဒီအပေါ်ဂျာမန်နိုင်ငံသားဝန်ကြီးဘက်ကတခုခုပြန်တုံ့ပြန်သလားဆိုတာကတော့သိချမသိရသေးပါဘူးဂျာတာဘီနီကလုပ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းမှာလည်းဝန်ကြီး Momen ကရိုဟင်ဂျာအကြက်တဲနဲ့ပတ်သက်လို့တယောက်လောက်သူတွေကိုရှင်းလင်းပြောဆိုခဲ့တယ်လို့ဒီအကြက်တဲကိုအလင်းမြန်ဖြေရှင်းနိုင်ရေးဘင်္ဂလားဒေ့ရှ်ရဲ့မိတ်ဆွေတွေတက်တက်ကြွကြွပါဝင်လို့ဆောင်ပေးကြဖို့လည်းတောင်းဆိုသွားပါတယ်လူငယ်များဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာဆွေရနဲ့ဘင်္ဂလားဒေ့ရှ်အဆွေရကြားမှာဒုက္ခသည်တွေနေရာရင်းပြန်ပို့ရေးအခုချိန်ထိအောင်မြင်မှုမရသေးတာနဲ့ပတ်သက်လို့မကြာခဏဆိုသလိုပဲတစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုလို့ရှိပါတယ်။ပြီးကြတဲ့ရက်ပိုင်းတွေမှာတော့ပြန်ပို့မဲ့ဒုက္ခသည်နောက်ထပ်အရေးအတွက် 5,000 စီးရင်ကိုစီစစ်ဖို့ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကိုပေးပို့ထားပါတယ်။
အင်ဒိုနီးရှားနိုင်ငံမှာ AIG နိုင်ငံတကာထောက်ကူပေးအေဂျင်စီအစ်စ်ကိုထူထောင်လိုက်ကြောင်းအင်ဒိုနီးရှားအစိုးရကတောက်ကြံနေမှာကြေညာပါတယ်။အင်ဒိုနီးရှား AIG ဌာနအတွက်ကနဦးမတင်ငွေဖြစ်ဒေါ်လာ212တန်းနဲ့ညီမျှတဲ့အင်ဒိုနီးရှားရူပီ3ထရီလီယံဘတ်ဂျက်ငွေချထားခဲ့ပြီးဒါကအင်ဒိုနီးရှားနိုင်ငံသဘာဝဘင်းအနေနဲ့ကယ်ဆယ်ကူညီရေးဒါမှမဟုတ်ဖွံ့ဖြိုးရေးတွေအတွက်ထောက်ကူပေးဖို့ဖြစ်ကြောင်းပြောပါတယ်။အကူအညီပေးမဲ့အထက်မှာမြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေပါပါဝင်တယ်လို့ Reuters သတင်းမှာဖော်ပြပါတယ်။အင်ဒိုနီးရှားနိုင်ငံမှာတည်ငြိမ်မှုရှိတဲ့ပေါ်ပေါ်ဒေသအရေးအတွက်အစိုးရကန့်တွယ်ဖို့နဲ့ပတ်သက်ပြီးနာမည်ဆိုးတွေထွက်နေသလိုအင်ဒိုနီးရှားရဲတွေအကြမ်းဖက်ကန့်တွယ်မှုအတွက်စုံစမ်းစစ်ဆေးမှုလုပ်ဖို့ပါ Pacific ဒေသရင်းနိုင်ငံအများပြားတောင်းဆိုနေကြမှာအင်ဒိုနီးရှားအစိုးရကဒေသရင်းဆက်ဆံရေးကောင်းမွန်မှုဈေးဖို့ဒါကိုလှုံ့ဆော်ခဲ့တာလို့အများကဝေဖန်နေကြတာပါ။အင်ဒိုနီးရှားဒုသမ္မတ Jasuf Kala ကတော့တခြားဖွံ့ဖြိုးဆဲနိုင်ငံတွေမှာဒုက္ခသည်ပြဿနာဒါမှမဟုတ်ပဋိပက္ခဖြစ်ပွားနေတာကိုကိုကြီးဖြစ်ရှင်းမှာမိတ်ဆွေနိုင်ငံတွေကိုကူညီပြီးအင်ဒိုနီးရှားနိုင်ငံရဲ့တန်တမာရေးကြိုးပမ်းမှုကိုတိုးမြှင့်ဖို့ဖြစ်ကြောင်းအေဂျင်စီတစ်ဖွင့်တဲ့ကြောင်ကြေညာတဲ့တောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။သတင်းတော်များကာကွယ်ပေးရေးကော်မတီ CPG ရဲ့အာရှအစီအစဉ်ညှိနှိုင်းရေးမှုကိုဗိုလ်ထုနေ့ညမှာပါကစ္စတန်ကနိုင်ငံပင်ဝင်ခွင့်မပေးဘဲတားဆီးပြီးတော့ပြည်ထောင်စုဝန်ကြီးဌာနကအဲ့ဒီသူကိုမျိုးစင်းသွင်းထားတယ်ဆိုပြီးအမေရိကန်ကိုပြန်ပို့လိုက်ပါတယ်။စတီဗန်ဘတ်လာကိုဘယ်လိုမှနားမလည်နိုင်တော့အောင်နိုင်ငံပင်ဝင်ခွင့်မပေးတာဟာပါကစ္စတန်နိုင်ငံရဲ့တည်င်းလူလက်ခွနဲ့ပတ်သက်လို့အလေးထားသူတွေကိုစော်ကားလိုက်တဲ့အပြုအမူတစ်ခုဖြစ်တယ်လို့ CPJ ကတောက်ကြနေမှာပဲဖြစ်တင်ရှုတ်ချပါရယ်ဘတ်တလာမှာတရားဝင်တင်တော့ဗီဇာပါလာပြီမလဲပြည်ထောင်ထာနာကကင်တွင်နေတဲ့အမည်မဲဆင်းမှာပါတယ်ဆိုပြီးလာဟိုမျိုးအော်လမအစ်ဘောအပြည်ပြည်ဆိုင်ရာလေဆိပ်မှာလူမှုကြီးကြပ်ရေးအာဏာပိုင်တွေကဝင်ခွင့်ညှင်းပယ်ခဲ့တာလို့ CPJ ရဲ့ထုတ်ပြန်ချက်မှာပြောထားပါရယ် CPJ ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးပါကစ္စတန်ဆိုအပ်ဘက်ကတော့အခုချိန်ထိဘာမှတုတ်ပြန်တာမရှိသေးပါဘူးဒီအဆိုမဲ့ချက်ကိုပြန်သွင်းတော့ဖို့တောင်နဲ့ဗဟုအာရှရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအဲလစ်ဝဲလ်စ်ကပါကစ္စတန်ကိုတောင်းဆိုထားပါတယ်။တည်င်းလုံလောက်ဝန်ဆိုင်ရာအစီအစဉ်တစ်ခုကတရားဝင်ဗီဇာရှိတဲ့လုပ်ငန်းညှိနှိုင်းရေးမှုကိုပြုဝင်ခွင့်မပေးတာဟာပါကစ္စတန်မှာတည်နောက်တွေအပေါ်ကန့်သတ်မှုနဲ့ပတ်သက်လို့ဗိုးပြီးစိုးရိမ်လာစေတယ်လို့လက်ထောက်ဝန်ကြီးအဲလစ်ဝဲလ်စ်ကတွစ်တာမှာတောက်ကြနေကရေးပါတယ်။
အမေရိကန်အမျိုးသမီးအာကာသာရင်းဦးနှုတ်ဟာ ISS အပြည်ပြည်ဆိုင်အာကာသာစခန်းအပြင်ဘက်က ကျင်းရတဲ့ဓာတ်ထိန်ချုပ်တဲ့စနစ်ကိုအစားထိုးဖို့အတွက်အာဂါဒါရဲ့လမ်းလျှောက်ထွက်ခဲ့ပါတယ်။ဒါဟာအာဂါဒါရဲ့မှာပထမဆုံးအချိန်ဖြစ်တဲ့အမျိုးသမီးအာဂါဒါရင်မှုတွေရဲ့လမ်းလျှောက်မှုအဖြစ်သမိုင်းဝင်မှတ်တမ်းတင်နိုင်ခဲ့တာပါ။နာဆာအာဂါဒါရင်မှုတွေဖြစ်တဲ့ခရစ်စတီနာကိုရှ်နဲ့ဂျက်စီကာမီယာတို့ဟာအာဂါဒါရဲ့ထွက်ပြီးဆက်ပြင်းတဲ့နေရာကိုလမ်းလျှောက်မသွားခင်မှာဝတ်စုံနဲ့ဆက်သွယ်ရေးကြိုးတွေခိုင်ခံ့စိတ်ချမှုရှိမရှိစစ်ဆေးခဲ့ကြပါတယ်။အာဂါဒါရဲ့အမျိုးသမီးအာဂါဒါရင်မှုလမ်းလျှောက်ထွက်ဖို့အတွက်မတ်လတုန်းကအစီအစဉ်ခဲ့ပေမဲ့အာဂါဒါဝတ်စုံဟာကျားမဝတ်တဲ့အလက်စားတစ်စုံပဲရှိပြီးသူဝတ်ဖို့အဆင်မပြေတဲ့အတွက်ရွှေ့ဆိုင်းခဲ့ရပါတယ်။အခုအာဂါဒါရဲ့ထွက်ပြီးလမ်းလျှောက်ခဲ့သူလျှက်စစ်အင်ဂျင်နီယာတဦးဖြစ်တဲ့ coach နဲ့သူ့ဖော်မိရတို့ဟာသူတို့နဲ့အဆင်ပြေတဲ့ဝတ်စုံဖြစ်အောင်ပြင်ဆင်ဖို့အတွက်လအတော်ကြာစူးစမ်းခဲ့ကြတာဖြစ်ပါတယ်။ NASA က2024မှာလကဘာကနေအင်္ကာဂြိုလ်အထိတောရောက်နိုင်မယ်Artemis အစီအစဉ်အတွက်ပထမဆုံးအမျိုးသမီးတူကိုဆေးလွတ်ဖို့လှုပ်ဆောင်နေမှုတွေဒါဟာအောင်မြင်မှုတစ်ခုလို့ NASA American အာကာသစူးစမ်းရေးဌာနကပြောပါတယ်။ Coach ဟာအာကာသထဲမှာပြန်တန်းရဲ့စုစုပေါင်း328လောက်ရှိတဲ့စံချိန်ကိုတင်ထားသူအာကာသယာဉ်မှုတစ်ဦးလည်းဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံရှိပိုင်းမှာတောက်ကြနေလို့ငါဝပြုနေချိန်လက်နက်ကင်လေးမော်တာနဲ့တိုက်ခတ်တာကြောင့်မွတ်စလင်ပလီတစ်ခုအမိုးပြိုကျပြီးလူ26ဦးထဲမှနေတည်ဆုံခဲ့တဲ့ကြောင်းဒေသဆိုင်ရာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဟတ်စကမီနာခရိုင်ကတက်ခတ်ခံရမှုအတွင်ဒဏ်ရာရသူ50ထက်မနည်းရှိတယ်လို့လည်းနေသာပြည်နယ်လူ့ကျန်းမာရေးဌာနပြောခွင့်ရဇာယီအဒီလ်ကိုကိုကာပြီးအီဗီသတင်းကဖော်ပြပါတယ်။ဒဏ်ရာရသူတွေက23ဦးထက်မနည်းကိုပြည်နယ်မှုတို့မြို့တော်ဂျလာလာဘတ်ကစေယုံကိုပို့ဆောင်ကူတာနေပါတယ်ခင်ဗျာ
။
စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ကင်မြူတက်တို့ကပြောပြပေးရတာပါ။အခုသတင်းဆောင်မတွေဆက်သွယ်မြေပြန်ချက်တွေကိုဆက်တိုက်နှာစင်ကြရမှာပါ။ပထမဆုံးဝါရှင်တန်နိုင်ငံရေးသတင်းတစ်ပုဒ်ကိုနှာစင်ကြရပါမယ်။ဒီတစ်ပတ်ဝါရှင်တန်နိုင်ငံရေးအခြေအနေကတမရကိုတရားစွဲဆိုဖို့ဒီမိုကရက်တွေစုံစမ်းနေတဲ့ကိစ္စကတစ်မျိုး။တမရကအမေရိကန်တပ်ဖွဲ့တွေကိုစီးရီးယားကယူသိမ်းလိုက်တာကြောင့် Republican Party အမတ်တွေရဲ့ပါဝင်လူတွေကြဲကြဲတောင်းလောင်းနဲ့ဝေဖန်နေတဲ့ကိစ္စကတစ်ပုံ။စရတဲ့ကိစ္စမျိုးစုံကိုတမရ Trump တယောက်ရင်ဆိုင်နေရပါတယ်။ထရမ်ပါဒီလိုအကြက်တဲမျိုးတွေကိုကြော်လွားလေးရှိခဲ့ပူပေမဲ့ဒီတခါတော့ရင်ဆိုင်ရပိုခက်ခဲလိမ့်မယ်ဆိုရယ်ဗီယိုသတင်းတော့ဂျမလုံးပြဖို့ထားတဲ့သတင်းကိုနားဆင်ကြည့်ပါခင်ဗျာ။စီးရီးယားနိုင်ငံကနေအမေရိကန်တပ်တွေကိုယူသိမ်းဖို့အမိန့်ပေးလိုက်တဲ့ကိစ္စအတွေ့သမ္မတဒေါ်နယ်ထရမ့်တယောက်အင်ပီရိုမှာခုခံကာကွယ်ပြောကြားနေရပါတယ်
။ We were supposed to be there for 30 days we stayed for 10 years.And it's time for us to come home without a policing agent.
ကျွန်တော်တို့အဲ့ဒီမှာရက်30လောက်ပဲတက်ဆွဲဖို့ပါ။ဒါပေမဲ့10နှစ်လောက်ကြာသွားပြီမို့အခုချိန်ဟာတက်တွေအိမ်ပြန်ရမယ့်အချိန်ဖြစ်ပါတယ်။ကျွန်တော်တို့ဟာပတ်တရောင်နဲ့ကင်းဆောင်ရဲတွေမဟုတ်ပါဘူး
။နိုင်ငံရေးပြိုင်ဘက်ဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတကိုတောင်းဆိုခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်နဲ့သူ့ကိုတရားစွဲဆိုမယ့်ကိစ္စကိုလည်းသမ္မတထရမ့်ရင်ဆိုင်နေရပါသေးတယ်
။ Impeachment. I never thought I'd see or hear that word.With regard to me, impeachment.
သမရကိုတရားစွဲမယ်တဲ့ဒီစကားလုံးကိုကျွန်တော်နဲ့ပတ်သက်ပြီးမြင်ရကြားလိမ့်မယ်လို့တခါမှမတွေးမိခဲ့ပါဘူးသမရကိုတရားစွဲမယ်ဆိုတဲ့စကားဟာတိတ်ကိုအယုတ်ဆိုးပါတယ
်သူ့ကိုတရားစွဲဖို့စုံစမ်းစစ်ဆေးနေတဲ့အခြေအနေအောက်မှာဒီမိုကရက်တစ်နဲ့ဆီးရီးယားကိစ္စအင်ပီရိုမှာဆွေးနွေးတော့လဲအခြေအနေတွေကတင်းမာတဲ့တင်းမာလာပြန်ပါတယ်ဆွေးနွေးတဲ့အထက်ဒီမိုကရက်အမတ်စတန်လီဟိုယာလည်းပါပါတ
ယ် I have served with 6 presidentsI have been in many, many, many meetings like this. Never.
ကျွန်တော်ကသမ္မတ6ရောက်လက်အောက်မှာတာဝန်ထမ်းဆောင်ခဲ့ဘူးတာပါ။ဒီလိုအစည်းအဝေးမျိုးတွေအကျဉ်းချင်းခါခါတက်ဖူးပါတယ်။ဒါပေမဲ့သမ္မတတယောက်ကသူ့နဲ့အာဏာတူရှိတဲ့ဥပဒေပြုအဖွဲ့ကိုဒီလိုမလေးမစားဆက်ဆံတာမျိုးကိုတော့တခါမှမကြုံခဲ့ဘူးပါဘူး
။ရာဆွဲဆိုဖို့စုံစမ်းစစ်ဆေးနေတာဟာသမ္မတထရမ့်ပေါ်နိုင်ငံရေးဖိအားတွေပုံများလာစေတယ်လို့လေလာသုံးသပ်ကြပါတယ်။ဒီလိုတရားဆွဲဆိုဖို့တင့်မတင့်အငင်းပေါ်နေတဲ့နှစ်ဖက်စလုံးကလူလူသဘောထားကိုစောင့်ကြည့်နေတယ်လို့လည်း William Goldstone ကပြောပါတယ်
။ Republicans have to be very careful not to be seen as
ကောက်ကလုံးများနေတဲ့ကိစ္စကိုကောက်ွက်ပေးနေတယ်လို့ Republican တွေကိုလူလူကမြင်မသွားဖို့ Republican တွေအတွက်အရေးကြီးပါတယ်။သမရဘာအမှားမှမလုပ်ဘူးဆိုပြီးကောက်ွက်ပြောဆိုနေမယ်ဆိုရင်သူတို့တွေအမေရိကန်လူလူနဲ့ကင်းကွာသွားပါလိမ့်မယ
်။သမရ Trump ဟာသူ့ကိုယ်သူနိုင်ငံရေးဖျက်ဖြင်းဆိုပြီးအစကတည်းကဂုဏ်ယူပြောထားခဲ့တယ်ပါ။တရားစွဲဆိုဖို့ကိစ္စအရှိန်မြင့်လာတာနဲ့အမျှပိုပြီးကြားရမြင်ရမယ့်ကိစ္စတွေရှိနေသေးတယ်လို့လည်းသမိုင်းပညာရှင် Barbara Ann Perry ကပြောပါတယ
် So far he has bombarded and exploded I guess
I think all အများလက်ခံထားတဲ့တမတ်ဆန်နှုံးတွေအားလုံးနဲ့သမရ44ယောက်ထားခဲ့တဲ့ထုံတန်းဆင်လာတွေကိုချိုးဖောက်ခဲ့ပြီးပါပြီ ဒီသမရအတွက်ဘာကမှစီးပောင်ကြော်တယ်လို့ထင်စရာမရှိတော့ဘူးလေ
Vanderbilt တက္ကသိုလ်က Thomas Swash ကတော့တရားစွဲဆိုဖို့ကိစ္စဘယ်လိုအပြေပြိုးပဲထွက်ထွက်တေချာတာတစ်ခုကတော့လူတွေအကြားသဘောထားပုတ်ကွဲလာဖို့ပဲရှိတယ်လို့မြင်ပါတယ်ဒီလိုသဘောထားကွဲပြားမှုတွေအငြင်းကုန်ဖြစ်မှုတွေအားလည်း2020သမရရွေးကောက်ပွဲအချိန်ကာလမှာပိုပြီးအရှိန်ရလာနေကြောင်းပါခင်ဗျာပြည်မြန်မာပိုင်းစီရဲ့စနေနေ့မနေ့တပိုင်းသတင်းတွေကိုစနေနေ့မနေ့ပိုင်းစီစဉ်တွေကိုကြီးညာနေရဖြစ်ပါတယ်။ဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်။မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းဒေသအတွက်ကက်သလစ်သာသနာပိုင်ဘုန်းတော်ကြီးတစ်ပါးကိုရွေးချယ်ကြောင်းဗာတီကန်နန်တော်ကတောက်ကြနေမှာကြီးညာလိုက်တဲ့အတွက်ကက်သလစ်ရဟန်းတော်တွေကကြိုဆိုလိုက်ကြပါတယ်။ UWSA ဝါဒေသမှာအခက်အခဲတွေကြားသာသနာပြုခဲ့တဲ့ဖုန်းတော်ကြီးလူကတ်စ်ကိုသာသနာပိုင်ရန်အဖြစ်အခုလိုတာဝန်ပေးအပ်တဲ့အတွက်မြန်မာနိုင်ငံချင်းချင်းပြစ်စင်မှာအတောက်ခူရလာလိမ့်မယ်လို့သုံးသပ်ကြပါတယ်။ဒီကြောင်းကိုညာဝင်းအောင်ကပြောပြမှာပါ
။ရှမ်းပြည်မြောက်ပိုင်းကက်သလစ်သာသနာပြုလုပ်ငန်းတွေမှာဦးစီးဆောင်ရွက်ဖို့ဆိုပြီးလာရှုမြို့အခြေဆိုင်ကက်သလစ်သာသနာပိုင်ဆရာတော်လောင်းအဖြစ် Father Lucas Dowser ဂျင်းဖောင်းကိုပိုယန်မီဖရန်စစ်ကရွေးချယ်ခန့်အပ်လိုက်ကြောင်းအီတလီနိုင်ငံဗာတီကန်နန်းတော်ကအောက်တိုဘာ18တောက်ကြနေ့မှာကြေညာလိုက်တာပါ။အရှိအချိန်ဒီလာရှိုကက်သလစ်သာသနာပိုင်အဖြစ်တာဝန်ယူထားသူကဆရာတော်ဖိလစ်ဇာဟောင်းဖြစ်ပြီးတက်ပြည့်ပင်စင်ယူရမယ့်တက်တော်85နှစ်ပြည့်ကံနီးပြီမို့သူနေရာကိုဆက်ခံမဲ့နောက်ထပ်သာသနာပိုင်ဘုန်းတော်ကြီးတစ်ပါးကိုကြိုတင်ရွေးချယ်ရတာဖြစ်ကြောင်းအမေရိကန်နိုင်ငံအိုကလာဟိုမားပြည်နယ်ကကက်သလစ်ယဟန်တစ်ပါးဖြစ်တဲ့ရောဘတ်ကင်ဘုကရှင်းပြပါဗျာ။ဆရ
ာတော်ဖိလစ်ဇာဟောင်းဟာဒီရက်ရက်ကိုဆက်ခံမဲ့ဘုန်းတော်ကြီးတွေကနှစ်ပါးသုံးပါးကိုဒီကတော့မှသူကကိုရဟန်းမင်းကြီးကိုရုံးတော်ခင်ရတယ်။အဲဒီကတော့မှရဟန်းမင်းကြီးရုံးရတယ်ပြီးတော့လက်ရှိသာသနာပိုင်ဆရာတော်ဒီကိုလည်းသိထားတဲ့ဒီရဟန်းဖုန်းတော်ကြီး၃ပါးထဲကနေဒီမှာသဘာဝရွေးချယ်ရမှာဆိုတော့ဒီတပိတ်ဖုန်းတော်ကြီး၃ပါးရဲ့ဒီငယ်ဘွားနေဒီမှာလက်ရှိရှင်လူသူတို့ဘလို့ဖြစ်လာတယ်လေ။ရဟန်းဖုန်းတော်ကြီးဒီနောက်ပိုင်းလဲအာယုံကြည်ခြင်းနဲ့ကိုယ်စိတ်တရားမှာအမှန်တရားတိုင်းဖိုက်ပြင်းတဲ့လူမျိုးတွေပါလာပြီးတဲ့ဘလို့ဖြစ်သုံးဆောင်မှာလုံနိုင်တယ်ဆိုတာအဲ့တော့သူကသောသာပြီတော့မှအဲ့တန်နေပြီးတော့အထက်တန်ဆုံးရဟန်းဘုန်းကြီးတပါးကိုသာသနာပိုင်ဆရာတော်ပြုပြုချက်ကိုလုပ်လိုက်တယ
်။တက်တော့58နှစ်ရှိပြီဖြစ်တဲ့ဆရာတော်လူကတ်ဟာဆယ်လစီယန်ခရိယန်ဂိုင်းဝင်တူဖြစ်ပါတယ်။အဲ့ဒီဂိုင်းဟာလူမှုရေးအတွက်ကြိုးပမ်းလှုပ်ဆောင်မှုမှာတက်ကြွပြီးသာသနာပိုင်ဘုန်းတော်ကြီးအဖြစ်ရွေးချယ်ရမှာရှမ်းပြည်မြောက်ပိုင်းကစီပြေဒုက္ခသည်တွေအရေးကူညီဆောင်ရွက်ချက်တွေလည်းထည့်သွင်းစဉ်းစားနိုင်ကြောင်းပင်ဆယ်ဗီးနီးယားပြည်နယ်ကဖာသာဂျွန်ဆိုင်းလွန်ကပြောပါတယ်။
ဒီတခြားကန်ဒီဒိတ်ဆက်ဆိုင်တော့လာရှုတာလာအတွက်ဟိုလုပ်ငန်းကိုင်နိုင်တဲ့ကန်ဒီဒိတ်ကိုသူဦးစားပေးကြတာများတယ်ဒီကျွန်တော်အမြင်ပြောရရင်တော့ခြားနိုင်တာကဟို solution guy ကလာတဲ့ဖုန်းကြီးဖြစ်တဲ့အတွက်ကြောင့်သူကလူမှုရေးပိုင်းမှာသူတို့ပို့ပြီးအားတောင်းနေတာဒီ solution guy ကဖြစ်ဆိုမှတော့စပြေးတဲ့ရှေ့ဆောင်တဲ့ရှိတာပြောစပြေးဒုက္ခတွေနဲ့ကိုမြားအပိုင်းမှာရှိမှာပေါ့လေဆိုတော့သူစက်တလားကနေသူတို့ဟိုလုပ်နိုင်တဲ့ဟိုအတိုင်းပါဖြစ်တော့သူလုတ်သွားပါနဲ့ဒါတော့ကျွန်တော်တို့ပြည့်တည်ရနေတဲ့အလုပ်တစ်ခုပဲ
ဆရာတော်လူကတ်စာ2012ကနေ2019အထိဝါပြည်နယ်ကိုသွားရောက်သာသနာပြုခဲ့သူဖြစ်ပါတယ်လက်နက်ကင်တွေအုပ်စိုးနေတဲ့ဝါပြည်နယ်မှာသာသနာပြုရတာကန့်သက်ချက်တွေရှိတယ်လို့ရောဘတ်ကင်ဘုကပြောပါတယ
်ဟိုကန့်သက်ချက်တွေအများကြီးရှိတယ်ဘယ်လိုပြောမလဲတချို့သူတို့ဒီဝါပြည်ကဒီလူကြီးတွေကသာသနာပြုတွေလာလို့ရှိရင်မြေပြားလာတယ်ဒါချုပ်ကလာတယ်ကျွန်တော်တို့ထင်တာဆိုရအချိုတွေလာပါပေါ့အဲ့ပုံစံနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့စကားတွေမပြောရဘူးတော့အဲလိုတွေဟောအဲ့ပါကန့်သက်ချက်တွေအများကြီးရှိတယ
်ဒါကြောင့်ဆရာတော်လူကတ်စ်ကိုသာသနာပိုင်ယဟန်လောင်းအဖြစ်အခုလိုခန့်အပ်မှုဟာမြန်မာနိုင်ငံညီညွတ်ရေးအတွက်လည်းတက်ဆိုင်နေတယ်လို့ရောဘတ်ကင်ဘုကသုံးသပ်ပါတယ
်အဲ့မှာဝါဒီတာမှာရှိတဲ့ဝါလူမျိုးတွေနဲ့ဝါဒီတခြားမှုမှာပြန်ဆိုင်နေတဲ့တော့လက်ရှိအခြေအနေဒီကောင်လေးဒီတိုင်းတကောနော်ဦးတည်ပြောမှာဒီမိုကရေစီတိုင်းဒီတောင်ပို့ရတဲ့ဆိုတော့ညောင်မိုက်ချက်ကြီးရှိလို့ပေါ့နော်ဒီတော့အေတုံရှိတဲ့အဲ့ဒီဒါမှကိုယ်တိုင်သွားပြီးတော့မှသာသနာပြုခဲ့ပြီးတဲ့ရဟန်းဘုန်းတော်ကြီးတပါးကိုရာမင်းကြီးကအဲ့ဟာကိုအဓိကထားပြီးတော့မှသူ့ရေးဆက်လို့ကျွန်တော်လည်းထင်တယ
်1962မှာမွေးဖွားလာတဲ့ Father Lucas ဟာ1996ခုနှစ်မှာသိခါရရဟန်းဖြစ်လာခဲ့ပြီးရန်ကုန်တက္ကသိုလ်ကနေသမိုင်းဘာသာနဲ့ဘွေးရခဲ့သူပါသမားကျန်းစာနဲ့ဘာသာရေးစာပေတွေအတွက်2003ခုနှစ်ဖိလစ်ပိုင်နိုင်ငံမှာပညာသွားသင်ခဲ့ပြီး2019ကနေအခုချိန်ထိပြင်ဦးလင်မျိုးကဆယ်လစီယန်ဒန်တရီကပီရာတင်နန်းကျောင်းကျောင်းဦးကြီးဖြစ်တာဝန်ယူနေသူဖြစ်ပါတယ် ဖာသာလူကတ်စ်နဲ့အတူဖိလစ်ပိုင်ကဘီရှော့ရီကာဒိုဘက်ကီနဲ့ပပူဝနျူဂီနီကဖာသာဂျွန်ဘော့စကိုအော်ရမ်တို့ကိုလည်းသာသနာပြုဆရာတော်တွေအဖြစ်ခန့်အပ်ခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြတော်ပါကက်သလစ်ဖုန်းတော်ကြီးတွေပါကိုဗာတီကန်ကခံရလိုက်တဲ့အတွက်မြန်မာနိုင်ငံမြောက်ပိုင်းမှာငြိမ်းချမ်းရေးရလာဖို့မျှော်လင့်ချက်တွေရှိနေကြမှာပဲရခိုင်ပြည်နယ်အတွင်းမှာတော့တည်ငြိမ်အင်းချမ်းမှုတွေကဆက်လက်လျော့နေနေပါသေးတယ်။စစ်ရေးပဋိပက္ခပြင်ခန့်နေစေရခိုင်ပြည်နယ်မြောက်ပိုင်းဒေသအတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဘုံခွဲတိုက်ခိုက်မှုအပအဝင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အော်တိုဘလာ၁၈ရက်နေ့ကရတိတောင်မျိုးနယ်ချင်းခါလီကျေးရွာကွာလမ်ပေါ်မှာမြန်မာစစ်ရင်တန်းဘုံခွဲထိုက်ခတ်ခံရတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ်။အဲ့ဒီမတိုင်ခင်ရက်ကလည်းကြောက်တော်မျိုးနယ်အတွင်းဘုံခွဲပစ်ခတ်တိုက်ခိုက်မှုဖြစ်စဉ်မှာအရက်သားတွေထိခိုက်သေးဆုံးမှုရှိခဲ့တယ်လို့တပ်မတော်နဲ့ဒေသခံရဲသားတွေကဆိုပါရယ်။ရခိုင်ပြည်နယ်အတွင်းစစ်ရင်နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါရယ်ခင်ဗျာ။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ရတိတောင်မြို့နယ်မောင်သောငူမော်ကလန်ချင်းခါလီကျေးရွာတောင်ဘက်ရေကျော်သဏ္ဍာန်ကြီးမှာတပ်မတော်ရင်တန်းမိုင်းဆွဲတိုက်ခိုက်ခံရတယ်လို့ချင်းခါလီကျေးရွာသားလူကပြောပါတယ
်အရှင်ကလေးတောင်ပရေကျော်သားဖိုင်မှာပောက်တယ်လို့ပြောတယ်ဒါမှမဟုတ်အပေါ်ထိတိုက်လို့မရှိဘူးကာတူကြီးကျလာတယ်ကြားတယ်အဲ့ရောမိုင်းပောက်တယ်လို့ပြောတယ်ကွာ
ဘုံပောက်ခွဲပြီးပြစ်ကတ်မှုအနေငယ်ရှိပေမဲ့ထိခိုက်မှုတစုံတရာမရှိဘူးလို့သူကဆိုပါတယ်ချင်းခါလီကျေးရွာတွင်လူဝေမှုကြီးကြပ်ရေးအဖွဲ့တွေရောက်နေစဉ်တွင်မိုင်းခွဲဖြစ်စဉ်ဖြစ်ပွားပြီးအငူမော်တောင်ဦးစီဒီဘက်မှာလည်းဒီမနေ့ဘုံပွားကွဲမှုရှိနေတယ်လို့ရတိတောင်မြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်။မနေ့ရှင်းနိုင်ရောက်မှာရှင်ကာရီရော်ရဲ့တောက်ဖက်မှာဟိုတရားကလေးတစ်ခုရှိတယ်။တောက်ကြားချောင်းဖြတ်ပူးတဲ့တရားအဲ့ဒီနားမှာမိုက်ပေါက်တယ်လို့သိရတယ်။လာဝကတစ်ခုရောက်နေတော့ကြားတယ်။ဒီအငူမော်စစ်တမ်းနားမှာအငူမော်ပုံသက်ဆိုတဲ့ရွာရှိတယ်။အဲ့ဒီရွာရဲ့မြောက်ဖက်အဲ့ဒီတောက်ဦးဖရဆိုတာရှိအဲ့ဒီတောက်ဦးဖက်မှာလည်းမိုက်ကလေးဖြတ်ပူးနေတယ်ပြောတယ်။
ဒီကိစ္စမိုင်းပောက်ခွဲဖြစ်စဉ်နဲ့ပတ်သက်ပြီးတပ်မတော်ပြောခွင့်ရတဲ့အေးအေးပြန်ကြားရေးတာဝန်ခံကိုမေးမြန်းရမှာမသိရှိသေးဘူးလို့ဆိုပါရယ်။မနေ့ကတော့ကြောက်တော်မြို့နယ်ဂျင်းတောင်ကျေးရွာမှာတပ်မတော်စစ်ကြောင်းတစ်ခုမိုင်းခွဲတိုက်ခိုက်ခံရတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကပြောပါရယ်
။တို့မနေ့ကနေ့လယ်တနာရီနဲ့တနာရီ9မိနစ်ကြာရမှာကျွန်တော်စံပေါက်ရဲ့အစင်းမြောက်ဖက်မီတာ3000လောက်မှာအေးအေးကောင်းရသူအင်အားဥလာကောင်ရမူပိုင်ဆွဲပြီးကတမတော်စေချောင်းကိုတိုက်ခိုက်ခဲ့တာရှိတယ်။ကျွန်တော်တို့ပြန်လာပြစ်ခတ်တော်ရန်သူကနောက်ဆက်ပုံပါတယ်
။မိုင်းခွဲခံရပြီးဖြစ်ကမှုကြောင့်ဂျင်းတော်ရွာသားတို့ဆိတ်ခိုက်တန်ရရရှိခဲ့ပြီးအပေါင်းဝရွာသားတို့ကလည်းတိတ်ဆုံးခဲ့တယ်လို့အပေါင်းဝကျေးရွာသားတို့ကဆိုပါတယ
်။တခြားဥကတော့ဘုံပေါက်တွေတော့ပြောပါတယ်။နောက်ပြီးတော့ဟိုလက်နေကြီးလက်နေကြီးတစ်ခစ်တယ်လေကြားပါတယ်။ဟိုရွာသားတွေအကြောက်အားတကြီးနဲ့ခုံးကြီးကြောင့်မှဓမာယုံမှပြပြဝဲနေကြပါတယ်။အဲ့မှာလက်နေကြီးကလုံးလာထိမှန်ပြီးတော့ယောက်ျားတို့ဦးရဲ့မိန်းမတို့ဦးရဲ့အဲ့ဒီနေရာမှာလည်းလည်းကြီးအစတွေကဖြစ်ပါတယ်မင်းကကျွန်တော်တို့အပေါင်းအားကပေါ်လူမင်းရက်ွက်ကပေါ့ရှည်ခေါ်ထွင်းအင်းများဆိုတဲ့အရဲသားတို့ဦးသိဆုံးတော့ပါတယ်ဥမာညာဖားလက်မောင်းကြီးကျိုးတော့ပါတယ်နောက်ပြီးတော့ညာဖားခြေထောက်လေးကျိုးတော့တယ်ဖိုးရောက်တင်ကားလေးနေနေတဲ့အကိုရ
သမရောကနေလမ်းပြပြခေါ်ရတဲ့အပေါင်းဝချေးရွာသားဒေဆုံးမှုမှာတန်တရားဖြစ်စရာနေသားရှိနေတယ်လို့ရွာသားတွေကပြောဆိုနေတယ်လို့သမရောဘက်ကတော့အေးအေးဆောင်သားတဲ့မိုင်းကြောက်လို့သမရောသတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စုံမင်းထွန်းကပြောပါတယ်
မိုင်းကွဲတဲ့နေရာကငါးပေတော့ကွာမှာပဲပေါင်းဝချေးရွာမှာကြီးဦးထိုးအေးက40မိနစ်ဟောကျွန်တော်တို့သူ့အလောင်းကိုတွေးကြည့်တယ်နောက်မှာတော့ဦးကောင်းမှာနောက်ပြီးမှာမိုင်းကောက်ဝင်ထားတာတွေ့ရတယ်လက်ပြင်မှာလည်းမိုင်းကောက်ဖောက်ဝင်ထားတယ်ရပက်ပေါင်ပါတယ်ခေါက်ရောက်ဖောက်ဝင်ပြီးပြေးသုံးနေတာတွေ့ရပါတယ
်မင်းကလည်းမြောက်မြုပ်နဲ့တိမ်ညူချေးရွာဘက်ကတမတော်ယာယီထောက်ဖို့စကမ်းတစ်ခုကိုအေးဘက်ကတိမ်ပန်းရရှိခဲ့တယ်လို့အေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မြောက်မြုပ်နဲ့တိမ်ညူနားမှာရှိတဲ့ဒီဗမာစစ်တပ်ရဲ့ဒီထောက်ဖို့စကမ်းကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဒီတိမ်ပန်းချေးတာရှိတယ်ဒီမှာတော့ဒီလက်နေခေယံဒီစေသုံးဆောင်စာရွက်စာတမ်းနဲ့ရိတ်ခါပစ္စည်းတွေကိုတင်စီရမယ်ချေးတာရှိတယ်ဗျ
သမရောပြောခွင့်ရဘူမှုရုပ်စုံမင်းတို့ကဒီတဲ့မှန်ကန်မှုမရှိဘူးလို့ပြောပါရတယ်
။ဒါကမြင်တာမရှိပါဘူးဗျ။ကျွန်တော်ကြည့်ထားတော့မနေ့ကဖြစ်တော့မရှိ
။ဒီကနေ့မှလည်းဘုံညွှန်းမြို့နယ်မြောက်ဖက်အောင်မြကျော်ချေးဝါသဝိုက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးစိုက်ပွဲချင်းတွေကိုမသိရသေးဘူးလို့အေအေဖက်ကပြောပါရတယ်။မနေ့ကတရက်ထဲမှာပဲရခိုင်ပြည်နယ်မြောက်ဦးဘုံညွှန်းကြောက်တော်နဲ့ချင်းမြင့်နယ်ပလောက်ဝမြို့နယ်တို့မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခကပြောပါရတယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေနဲ့အတူဘုံခွဲတိုက်ခိုက်မှုဖြစ်စဉ်တွေဟာဆက်တိုက်ဖြစ်ပွားနေပါတယ်။အောက်တိုဘာ15ရက်နေ့ကမင်းပြမြို့နယ်ကန်းညီကျေးရွာနီးမှာမိုင်းထောင်နေတဲ့အေအေဖွဲ့ဝင်တို့နဲ့တောက်တော်မြို့နယ်စစ်အောင်ကျေးရွာနီးမှာဘုံထောင်နေတဲ့အေအေဖွဲ့ဝင်တို့ကိုမြန်မာစစ်တပ်ကနေတွေ့ရှိပြီးအသေးဖမ်းဆီးရမိတယ်လို့သမရော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။သမရော်ရဲ့သတင်းထုတ်ပြန်ချက်ပေါ်မှာရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရကညှင်းဆူထားပါတယ်ခင်ဗျာ
။နိုင်ကုန်းအင်ရဲ့သတင်းပေးပို့ချက်ပါ ဆက်လက်ပြီးနိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်ဒီသတင်းပတ်ဟောင်ကောင်စံနှပြပွဲတွေကိုကြည့်ရင်နှစ်ဖက်လုံးက82နေကြတယ်ဆိုတာတွေ့နေရချိန်မှာပဲဒီပတ်သက်သတင်းပတ်ကုံစံနှပြပွဲတွေကအချိန်20မြောက်တော့မှာဖြစ်ပါတယ်ဟောင်ကောင်ဆွေရကိုတောင်းဆိုထားတဲ့အချက်၅ချက်ကိုအလျှော့မပေးဘူးလို့စံနှပြသူတွေကပြောသလိုဟောင်ကောင်အုပ်ချုပ်ရေးမှူးကလည်းလက်ရောမှာမဟုတ်ဘူးလို့ပြောထားပါတယ်။နှစ်ဖက်အခြေတင်ဖြစ်နေတဲ့အကြောင်းအနီတာပါဝဲလ်ဟောင်ကောင်ကနေပြပုတ်ထားတဲ့သတင်းလောကကိုကိုကျော်ကျော်သိန်းကပြောပြပါမယ်ခင်ဗျာ
။ဟောင်ကောင်မှာသတင်းပတ်ကုံတိုင်းဆွေရဆန့်ကျင်စံနှပြပွဲကြီးတွေလှုပ်လာတာဒီသတင်းပတ်ကုံဆိုရင်အချိန်20ပြည့်တော်မှာဖြစ်ပြီးအဆွေရဘက်ကရောစံနှပြသူတွေဘက်ကပါမလျှော့ကြသေးပါဘူး။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကစနပြပွဲတွေကိုရင်ဆိုင်အန်တုနေတာကြောင့်သူနှုတ်ထွက်ပြီးဖို့ပါတောင်းဆိုလာကြပါတယ်။စနပြသူတွေကလည်းသူတို့ရဲ့တောင်းဆိုချက်၅ချက်ကိုဆက်ပြီးတောင်းဆိုနေသေးပါ။တောင်းဆိုထားတဲ့ထဲမှာမဲပေးနိုင်တဲ့အရွယ်ရောက်သူတိုင်းမဲပေးခွင့်ရဖို့ရဲတပ်ဖွဲ့ရဲ့အင်အားသုံးနှင်နှီးမှုကိုစုံလမ်းစစ်ဆေးဖို့စနပြသူတွေကိုလူငင်းချန်နာခွင့်ပေးဖို့နဲ့ဟောင်ကောင်မှာဖမ်းဆီးထားသူတွေတရုတ်ပြည်မှာကြီးမှာအမှုရင်ဆိုင်ကြီးလွှဲပြောင်းပေးဖို့ရမယ့်ဥပဒေကိုလုံးဝရုပ်သိမ်းရေးလို့ပါဝင်ပါတယ်။ဇွန်လကလေးကစလို့စစ်တိုက်လို့ဆန္ဒပြတောင်းဆိုနေကြတာဖြစ်ပြီးတောက်ကြနေကဆိုရင်ဗန်နာငူကြီးဆိုင်ရာအချက်ချနေရမှာလူတထောင်ကျော်ဆန္ဒပြတာကြောင့်ရင်အသွာအလာပြီးရဆိုင်ကုန်ပါလေခွင့်ပြုချက်မဲ့ဆန္ဒပြတော်တွေမလုပ်ဖို့နဲ့ဂျူရုစုဝေးဘွဲတွေအတွင်းမျက်နှာကိုဖုံးအုပ်တဲ့အကာအကွယ်တွေမတက်ဖို့ရဲတပ်ဖွဲ့ကညွှန်ကြားထားပါတယ်တဘောဝလုံးဟောင်ကောင်မှာနေလာတဲ့မစ္စစ်ဟိုဆိုသူအမျိုးသမီးကြီးကသူဟာဇွန်လကလေးကဆန္ဒပြပွဲတွေမှာပါဝင်လာတာဖြစ်ပြီးဟုတ်သူရမှုလမ်းကစစ်စက်ညှိနှိုင်းလာတဲ့အထိရပ်မှာမဟုတ်ဘူးလို့ပြောပါတယ
် So it's just not responding at all. We have all these five combined demands but not one of them.
သူကလုံးဝကိုမတုံ့ပြန်တာပါ။ကျမတို့ကအချက်၅ချက်တောင်းဆိုထားပြီးဥပဒေချမ်းကိုရုပ်သိမ်းတာကလွဲလို့ဘာကောမှမလက်ရောသေးပါဘူး။တခြားတောင်းဆိုချက်၄ချက်ကလည်းတိတ်ကိုအရေးကြီးပါတယ်။တောင်းဆိုချက်၅ချက်စလုံးဟာအရန်ကိုအရေးကြီးပါတယ
်။ခေါင်းဆောင်ရဲလို့တတ်တမမတ်မရှိတဲ့ဒီဆန္ဒပြပွဲတွေမှာလူငယ်တွေအဓိကပါဝင်နေကြတာပါလက်ရှိအချိန်ထိဖန်ခံနိုင်ရသူပေါင်း2200ကျော်ထဲမှာအသက်18နှစ်အရွယ်လူငယ်က3ပုံတပုံပါပါတယ်ဆန္ဒပြကျောင်းသားသူဖြစ်တဲ့ Ambrose က
We really see that Carrie Lam is like she is trying to
Carrie Lam ကကျွန်တော်တို့ဟောင်ကောင်သားတွေကြောက်တော့လို့ကိုစ조사နေရပါဒါပေမဲ့အဲ့လိုလုပ်တာဟာကျွန်တော်တို့ကိုပိုဒေါသထွက်စေပြီးကျွန်တော်တို့ဘယ်တော့မှလက်လျှော့မှာမဟုတ်ဘူးဆိုတာသူ့ကိုပြောဖို့ဆန္ဒပြဝဲတွေမှာပို့ပြီးပါဝင်လာစေချင်မှာပဲဖြစ်ပါတယ
်။ဒါဆိုရင်ဘယ်အခြေအနေကဆန္ဒပြပွဲတွေကိုရက်စီမှာပါလဲ။စီးပွားရေးလုပ်ငန်းရှင်တူဦးဖြစ်တဲ့ Mr. Ho လို့ဆန္ဒပြသူတွေတေးတဲ့အဖြေကတော့အားလုံးတထက်သေးပါပဲ
။ Five demand and the six demand is
တောင်းဆိုချက်၅ချက်ကိုလိုက်လျှော့ရပါမယ်။နံပါတ်6တောင်းဆိုချက်ကတော့ရဲတပ်ဖွဲ့ကိုပြန်ပြီးဖွဲ့စည်းရပါမယ်
။အုပ်ချုပ်ရေးမှူးလမ်းကတော့ဘယ်တောင်းဆိုချက်ကိုမှလိုက်လျှော့မှာမဟုတ်ဘူး။အထူးသဖြင့်ရဲတပ်ဖွဲ့နဲ့ပတ်သက်တဲ့တောင်းဆိုချက်ကိုလည်းရောမှာမဟုတ်ဘူးလို့ဒီသတင်းပတ်အတွင်း Facebook ကနေတိုက်ရိုက်ထုတ်လွှင့်ချက်တခုမှပြောထားပါတယ်။ရဲတပ်ဖွဲ့ဟာတိတ်ကိုလိုအပ်နေတဲ့အများပြည်သူဘေးကင်းလုံခြုံရေးကိုလှုပ်ဆောင်နေရလို့ကာကွယ်ပြောဆိုပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဆန္ဒပြပွဲတွေမှာတွေ့ခဲ့ရသလိုပဲရဲတပ်ဖွဲ့ဟာမျက်ရည်ရိုပုံးတွေ၊ရာဘာကြည့်တွေအပြင်တစ်ခါတစ်ခါကြီးအစ်စ်တွေကိုပါတုံးပြီးတော့နှိမ်နင်းဖြိုခွဲခဲ့တာပါ။ဒီသတင်းပတ်ကမှနောက်ထပ်ဆန္ဒပြပွဲတွေလှုပ်ဖို့စီစဉ်ထားသလိုနောက်လာမယ့်သတင်းပတ်တွေမှာလည်းဆက်ပြီးဆန္ဒပြသွားကြအောင်ပါ။နှစ်ဖက်စလုံးကကိုရွေးချယ်ထားတဲ့လမ်းအတိုင်းဆက်လျှောက်သွားဖို့အခိုင်အမာပြောထားကြတာနဲ့အမျှစိတ်ဆက်ညှိနှိုင်းပြီးပြည်လည်မဲ့အခြေလက္ခဏာမျိုးအနှိမ့်ဆုံးလက်ရှိအချိန်မှာတော့မတွေ့ရသေးပါဘူးခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါ။ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုတဲ့ဒီသတင်းတောင်းကျင်ကြရတဲ့ဆိုရင် burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်စာအစီအစဉ်တွေမှာအမျိုးသမီးကဏ္ဍနဲ့တိတ်ပံနည်းပညာအစီအစဉ်တွေကိုလည်းနားဆင်နိုင်ကြပါရခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိဒိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
山の地面で6年くらいしばび。VOA American Tan がスネリメナパイレシトウンピニでシーズン類を目の9日ティライントメーター24、ライントメーター40、ライントメーター51度を偏、ライラメーター190キロヘルツ1905とかね、なせないばれ。အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်စာနဲ့အတူအမျိုးသမီးကဏ္ဍတွေကိုနားဆင်ကြရပြီးသိပ္ပံနဲ့နည်းပညာကဏ္ဍမှာတော့
ရေးခင်းပြီးတဲ့နောက်ပိုင်းမှာအဲ့လိုစီးမီးစီးကန်းနေတဲ့လိုင်စင်နေနဲ့ယူပြီးတော့ထုတ်သုံးလာတာမရှိတော့ဘူးဗျ။ဘာလို့လို့ဆိုတော့အဲ့ဒီ British က1939ခုနှစ်မှာမြေအောင်ရီဥပဒေပြဋ္ဌာန်းပြီးတော့
ရန်ကုန်မြို့မြေအောင်ရီသုံးဆွဲမှုဆိုင်ရာသုံးသက်ဆွေးနွေးထားတာကိုလည်းနားဆင်နိုင်ပါတယ်။ဒီလိုအစီအစဉ်တွေအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြတ်ဒေါက်ခင်မျိုးတက်နဲ့အမအစ်တန်စင်တို့ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ။
ယူနီကိုစနစ်ပြောင်းလိုက်ခြင်းဟာမြန်မာနိုင်ငံအတွက်ကမ္ဘာကိုရရင်တစ်စိတ်တစ်ပိုင်းဖြစ်ဖို့အခွင့်အကောင်းတစ်ရပ်ဖြစ်တဲ့ဆွေကောင်းစင်နဲ့ချန်ဂျာဟွာက asia.nikkei.com မှာအော်တိုဘာလ16ရက်နေ့မှာရေးထားတာကိုဖတ်ရပါတယ်။ကမ္ဘာတဝန်းတပြေးညီသုံးနေတဲ့ယူနီကိုစနစ်ကြောင့်ကြီးထွားလာနေတဲ့အင်တာနက်ဈေးကွက်ကိုမြန်မာနိုင်ငံဝင်နိုင်ဖို့အခွင့်အလမ်းရလာတယ်လို့ဆိုပါတယ်။အော်တိုဘာလ10ရက်နေ့ကစပြီးတော့ယူနီကိုစနစ်ကိုတရားဝင်စတင်ပြီးတော့အသုံးပြုလိုက်တာကြောင့်အစိုးရလုပ်ငန်းတွေပုံပုံပြီးတော့အဆင်ပြေချောမွေ့စွာတုံးလာနိုင်တယ်လို့ကမ္ဘာနည်းပညာကုမ္ပဏီကြီးတွေဝန်ဆောင်မှုတွေကလည်းပို့ပြီးတော့လွယ်လွယ်ကူကူအသုံးပြုနိုင်မယ်လို့ဆိုပါတယ်။မြန်မာနိုင်ငံစိုးဦးတည်ထွင်သူတွေကလည်းပြည်ပဈေးကွက်မှာလုပ်ငန်းလုပ်ကြရတာပို့ပြီးတော့အဆင်ပြေလာလိမ့်မယ်လို့ဆိုပါတယ်။အင်တာနက်သုံးစွဲသူအများစုကစော်ကြီးစနစ်ကိုအသုံးများလာခဲ့တာဖြစ်ပါတယ်။ကမ္ဘာနည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့Huawei, Samsung နဲ့ Facebook တို့မှာ Unicode ကိုစော်ကြီးစနစ်ကိုနှစ်ခုစလုံးသုံးနိုင်အောင်လို့လောလောဆယ်မှာလုပ်ပေးတယ်ဆိုပေမဲ့လည်းတချို့လုံးစော်ကြီးနဲ့ရေးလာတဲ့ website internet စာမျက်နှာတွေအားလုံးကိုပြန်ပြင်ပို့ကတော့အခက်အခဲရှိတယ်လို့ဆိုပါတယ်။2017ခုနှစ်တုန်းကမြန်မာနိုင်ငံလူဦးရေ100ခန့်လုံးပဲ internet သုံးခဲ့ရဖြစ်ပေမဲ့လည်း2019မှာတော့31ခန့်လုံးထိတိုးလာခဲ့ပါတယ်။ Unicode ပြောင်းလိုက်တာကမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းကိုအထောက်အကူပြုတယ်လို့ဆိုပါတယ်။ဒီပညာကဏ္ဍမှာလည်းဒီပြင်းညီသုံးနေတဲ့စနစ်မရှိခင်တုန်းကအခက်အခဲကြုံရတဲ့အကြောင်း Google မှာမြန်မာပြည်အတွက်တီးတဲ့ application မရှိရနဲ့တာတကပြီးပြီးတော့ရေးသားထားပါတယ် 5G မြန်လုံးမြင့် internet လိုမျိုးစနစ်ကိုတရုတ် Huawei ကုမ္ပဏီနဲ့တွဲပြီးတော့မြန်မာအာဏာပိုင်တွေကလုတ်ကင်တဲ့အခါမှာလည်းအထောက်အကူပြုရဲဆိုပါတယ်နိုင်ငံတကာကုမ္ပဏီတွေနဲ့ဖက်ဆက်လုတ်ကင်တဲ့အခါမှာဓာတ်ရိုက်ဘာသာပြန်တဲ့စနစ်မရှိခဲ့ပေမဲ့လည်းအခု Unicode စနစ်နဲ့ကြာတော့ပို့ပြီးတော့အစီအပြေလာတယ်လို့ဆိုပါတယ်မြန်မာဆိုရနဲ့မြန်မာစီးပွားရေးအတိုင်းဝိုင်းနဲ့စိုက်ဘာအင်တာနက်အတိုင်းဝိုင်းကလည်း Unicode ပြောင်းလဲအသုံးပြုမှုအောင်မြင်အောင်လို့ဝိုင်းဝန်းပြီးတော့လှုပ်ဆောင်ရမယ်လို့တိုက်တွန်းထားတာကိုကောက်နှုတ်ပြီးတော့တင်ပြလိုက်ရပါတယ်ရှင်
။ American ပြည်ထောင်စုမှလက်ခံမဲ့ဒုက္ခတဲ့အရေးအတွက်ကိုအစိုးရက short ချလိုက်တာနဲ့ဒုက္ခတဲ့ပြန်လည်နေရာချထားရေးအတွက်မြို့ပြဆိုင်ရာလုပ်ငန်းတွေပေါ်မှာဘလို့တက်ရောက်မှုရှိနေလဲဆိုတာကို Indiana ပြည်နယ် Fort Wayne မြို့ကOctober 18ရက်နေ့ထုတ် The Journal Gazette စာဆောင်မှာဆောင်းပါးရှင် Brian Francisco ရေးထားတာကိုတင်ပြပါရစေ2019 budget နှစ်အတွင်း Fort Wayne မှာဒုက္ခသည်208ဦးကိုပြန်ပြီးနေရာချထားပေးခဲ့ပေမဲ့ American နိုင်ငံကလက်ခံမဲ့ဒုက္ခသည်အရေးအတွက်ကိုသမ္မတ Donald Trump က short ချနေတာကြောင့်နောက်နှစ်မှာတော့ဂုတဲ့ပိုးပြီးနေတော်နိုင်တယ်လို့ဆိုပါတယ်ဒါအပြင်ပြည်နယ်တွေမှာလက်ခံရမယ့်ဒုက္ခသည်တွေကိုနိုင်ငံခြားရေးဌာနကအောက်တိုဘာလ1ရက်နေ့မှာစပြီးပေးပို့ရမှာဖြစ်ပေမဲ့လလည်းရောက်လာတဲ့အထိမပို့သေးဘူးလို့ဒုက္ခသည်ပြန်လည်နေရာချထားရေးဆိုင်ရာတာဝန်ခံတဦးကပြောပါတယ်။အရင်သမ္မတတွေဖြစ်တဲ့ George W. Bush နဲ့ Barack Obama တို့လက်ထက်တွေကဒုက္ခသည်အရေးအတွက်က9000နဲ့10000ကျားလက်ခံခဲ့ပေမဲ့သမ္မတ Trump တက်လာချိန်မှာတော့2019ခုနှစ်မှာ9000 2018မှာ4000ကျွဲ2019ခုနှစ်မှာ3000နဲ့လာမယ့် 2020 မှာတော့18,000ထိပဲလက်ခံဖို့လုပ်ခဲ့တာပါ2019မှာအိန္ဒိယနာပြည်နယ်ဖို့ဝင်းမြို့ကိုရောက်လာတဲ့ဒုက္ခသည်ပေါင်း208ယောက်ထဲမှာမြန်မာက186ယောက်ပါတယ်လို့နောက်ထပ်ဒုတိယအတုံးမှာထပ်ရောက်လာတဲ့86ယောက်ထဲမှာတော့မြန်မာ90ပါတယ်လို့ဖို့ဝင်းဒုက္ခသည်ပြန်လည်နေရာချထားရေးဆိုင်ရာကက်သလစ်ပရဟိတအဖွဲ့ဒါရိုက်တာဦးငင်းချမ်းရဲ့ပြောကြားချက်ကိုပါဖော်ပြထားပါတယ်အခုလိုဒုတိယအတုံးမှာမြန်မာမိသားစုအရေးအတွက်တိုးလာတဲ့အတွက် Fort Wayne ကမြို့နယ်တချို့မှာအင်္ဂလိပ်စာသင်တန်းသားဥယျာဉ်ပိုးပြီးတိုးလာတယ်လို့ကျောင်းတာဝန်ခံတွေကပြောပါတယ်။ဒုက္ခတဲ့မိသားစုတွေရဲ့ပညာသင်ကြားရေးကအစဥယျာဉ်အခြေကျရေးအပါအဝင်သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်ရောက်လာတဲ့ဒုက္ခတဲ့အရေးအတွက်ပေါ်မူတည်ပြီးဒေသရင်းမြို့နယ်တွေကတာဝန်ခံတွေကဖြည့်ဆည်းပေးနေတယ်လို့လည်းရေးသားထားပါတယ
်။ဒေါ်ရရှင်များရှင်လာမယ့်2020ပြည်ရွေးကောက်ပွဲမှာပါတီထက်ကိုယ်စီလောင်းရည်အရေးချင်းကိုကြည့်ပြီးမဲပေးကြဖို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရည်မှန်းနေပါတယ်။အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာတက်ကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်သလဲဆိုတာဗျူဟာရဲ့စီနီးညာတိုက်ရိုက်လေးလိုက်အစီအစဉ်မှာဇူးနီးကြရအောင်ပါရှင်။မဲဆန္ဒရှင်တွေအနေနဲ့ကိုယ်စလေရီရဲ့အရေးအချင်းလိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါသလဲဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ Bamis@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။အမီနီယာဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA American တိုင်းရဲ့ဓာတ်ရိုက်လေးလိုက်စီစဉ်ကိုအင်ကာနဲ့စနေနေ့ညပိုင်းစီစဉ်နဲ့မှာတပတ်ကနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ကြဖို့ကိုလည်းတခါတည်းဖိတ်ခေါ်ပါရစေ။အခုတော့ဒေါ်လာလက်တန်စီစဉ်ပို့ချပေးထားတဲ့ American Style EDM အသုံးအင်္ဂလိပ်စာသင်ခန်းစာကိုပြန်လည်တင်ဆက်ပေးပါမယ်ခင်ဗျာ
။ဒီကနေ့မနေ့ကျင်ပြမယ် EDM အသုံးကတော့
Lend me your ear
ဖြစ်ပါတယ်စာလုံးပေါင်းက L E N D Lend ကငါတာME me ga chino chima Y-O-U-R Yoa Tin i E-A-R Ear ga Na su ro Describe kun ye Thay yai Thibay ga ro Shin yai na gu Chima gu Nga ba bo Degay ro Na di phe gu Phyat bi Nga ra mho phe EDM su re Tua wai Thibay ga Lutu u Yen phwe na Machi na chet dwe gu Pyo ra gu Cheng bi bi Na thang si chin na gu Su ro da phit ba de ကာဒီယန်လေးယင်ထဲမှာခံစားရတာကိုကိုယ်ယင်ထဲမှာပဲမထားတော့ပဲဖွင့်ပြောလိုက်ရရင်တက်တာတယ်လို့ယူဆရတဲ့အချိန်မျိုးတွေမှာအခုလိုတူးဥကိုနားထောင်စီခြင်းနဲ့သဘောရှိပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary please lend me your ear as I have to tell you about my problemsI need to ask your advice, too.
Mary, ku pyo da ko tche lao na thong pi ba la. Ku ye pyatana rwi ko pyo pya chin lu ba. A chan nyan le pi ba lu taung chin ma de lu thibe ya ba de. U ma ko naw ta khaw na sin chi ya ya aw.
Mary, please lend me your ear as I have to tell you about my problems. I need to ask your advice, too.
Ku pyo pya chin na ko na thong pi ba yin phwin na ko sit shi shi ne.နားထောင်ပြပါဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Lend me your ear
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်ရဲ့ American Style မနက်ခင်းအင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်အခုဆက်လက်ပြီးအမျိုးသမီးခန္ဓာကိုနားဆင်ရပါမယ်ဆရာတက်သမီးငယ်လေးနဲ့တူအမေရိကန်ပြည်ထောင်စုကိုမလေးရှားနိုင်ငံကတစဉ်ဒုက္ခသည်တွေအဖြစ်ပြောင်းရွှေ့ရောင်းဝယ်ရောက်လာသူမြန်မာနိုင်ငံမှာအင်္ဂလိပ်စာဆရာမဖြစ်ခဲ့ဘူးသူမတ်လလဆန်ဟာအခုနယူးယောက်မြို့ NYPD ရဲဌာနမှာရင်စည်းကမ်းထိန်းသိမ်းရဲရာရှိဖြစ်တာဝန်ထမ်းဆောင်နေပါတယ်။မတ်လလဆန်ရဲ့သမီးဟာလည်းအမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်ဖို့အစ်မြင့်လုပ်ငန်းခွင်တင်းတန်းတက်နေပါတယ်။2015ခုနှစ်ကစလို့အမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့ပြီးနောက်မိခင်ကရဲဝန်တန်းသမီးကအမေရိကန်စစ်သားအဖြစ်ရှောက်လန်းနေတဲ့မလလဆန်တို့သားမိနှစ်ဦးရဲ့ကြိုးစားအထောက်အမှုတွေနဲ့အတူမြန်မာအမျိုးသမီးတွေရဲ့စမ်းဆောင်ချက်တွေအကြောင်းဒီသတင်းမှတ်ရအမျိုးသမီးကဏ္ဍမှာမတ်စုမွန်ကတင်ပြပေးထားပါရခင်ဗျာ။
Cause it only serves to make me more determined to achieve my final goal.
Okay, Malala Sango, Tika Mijin Nagaro, D American Birang Zugu, Malaysia Ningani de Semono, Yang Shui Yao Shi Lare Chema, D Mayala Kema Yo, Jotin Pian Semuri Pari Lokele, now we don't Pajang New York Mugu or Yue Che Bikele, now we don't the Yao Shi Lare address on the Debo Mabono, Balumia Jinsai Chatangele, Rali in Simjabi Bashi.
โอเคอ่าอม่าอนี้เนี่ยมาเลเซียมาတော့ဒီအမားတော့လာတာရက်ဖြူဂျီစတေတပ်စ်နဲ့လာတာဟိုအဲ့တော့ရက်ဖြူဂျီတမားတွေတက်လို့ရတယ်ကြောင်းတစ်ခုမှာသမီးလေးတော့အမအကြောင်းတက်ခံခဲ့တယ်စိတ်ဓာတ်ရေးပိုင်းမှာတော့အမကိုအမပြင်ဆင်ခဲ့တယ်ဒါပြီးတော့ဟိုရင်ဆိုင်ရမယ့်ဟာတွေကဘယ်လိုကြုံတွေ့လာမလဲနောက်အမစိတ်ဓာတ်ခံပြီးသားလူတယောက်ဖြစ်တဲ့အတွက်ကြောင့်အမတို့ကတော့တိတ်ပြီးတော့ပြင်
ก็มาอยู่ในเชนเนี่ยมารู้ไม่ได้ชาวมาซึ่งแต่ถ้าสิ่งที่เขาไปที่นั่นชูจีเดียตัวชาเลยแต่เมื่อมาเที่ยวเที่ยวนี้เขามาจากเนี่ยมารู้อดีตเขาเองมารู้ตามนี้ยังไม่ปฏิเสธเลยอันนี้มาเลยไอ้อดีตเขาอ่ะมารู้ตามนี้ยังตั้งแต่มาสู้ลุยังมีการที่เชนเนี่ยไอ้อะไรหรอมาอย่าไปทำเอาอุจจาร มาคันซาเลยค่ะก็มาเราดีกรีนส์มาบ่เนาะคันลีเด็กเขาเอามาเราสร้างมาอะไรเด็กบ่ไม่ไหวแต่ถ้ามาเราต้องยินสัญญาเราเนี่ยดีตาบ่เนาะเนี่ยตัวละเนี่ยแค่เชียร์มาเราไม่ตีบุไม่ตีเอ็กซ์เราเอามาเราไปยามาจุดว่าจริงยี่บุต้องอยู่เรามาเราเหนียวตัวเลยเอ้อสุวรรณไทยสัญญาเอามาเราดีสัตว์แมนแปลงเอ็ดเราเอามาเราตัวเลยเอ้อลุงยูรีดีบ่เนาะเดี๋ยวเอามายาวเชียร์
ดีอามาว่าปานี่ยังยาเลยว่าปานี่ยาเราอามาสาบีอ่ะเราชาวอะไรบ่ไอ้เจนเราว่ากับวันนี้มาอามาเย็นเราไม่ลุกขึ้นบุได้ลุกจังอามาโอเคอะไรบ่เนาะคู่กับที่มันละละสังอาคู่สูรุษีนิวยอร์กมีเออนวายปีดีบ่เนาะที่เยียชีตูนี่เนี่ยไอ้เทมามายินสิกันทิ้งเนี่ยยาชีพเนี่ยเลชีดาวินทั้งสองนี่บีสุริขจารอ
บ้าเจ้าที่ลูกกูยุ่ยเชฟพี่เคลียบ่เนาะนับอยู่ที่ลูกมาโยบลูเซนของมูพัฒนาหมู่ดีชีเกบาลีอะไรนี่เนี่ยเปรียบแบบนี้วะอ่ะสัวลูกจะคุยชาวมาพินเนี่ยบาบิโซดาอามาเย่ยี่ชีอุปนิสัยอุรทายมันเป็นอะไรเจ้าบ่เนาะเซนจ่าเอามาซาได้ชีเนี่ยอันวายพีดีชีเนี่ยแต่เมื่อมาซาได้ลูกกูไม่ยุ่ยเชฟเนี่ยอันวายพีดีลูกกูมายุ่ยเชฟบาบิโซดาอามาเลยเคลียบว่ากันเลยอ่ะที่ยุ่ยชินจีเอชินบีดีจีเอคามาอันวายพีดีอามาเย่เซ
ကျွန်တော်တို့ကအမအစာမွေးထိရတယ်အဲ့ဒီအလုပ်ရဖို့အတွက်ကိုအမအစာမွေးထိရတာအဲ့တော့အစာမွေးအတွက်အမအပွိုင်းနဲ့ယူတယ်စာအုပ်လေးလာတယ်စာမွေးဝင်ထိလိုက်တယ်ဒီစာမွေးထိရမယ့်ရက်ကိုအမစာမွေးဝင်ထိလိုက်တော့အမအောင်သွားတယ်ဆိုတာတော့စာမွေးအောင်ပြီးတော့သူတို့ကအမကို physical test တွေပါတယ်အဲ့လိုမျိုးတွေပေါ့ Along a pass psychological desk now so on. Psychological desk pass police academy, take care. Police academy, subjecting me and Sabi Amadi, NYB, a logo of Masayare, training, Amaro Saliba, Amata Kayare, your graduation, Amapite, graduation, be there, Kajaro, Ama, Jongangu, we are. လုပ်ငန်းခွင်အောင်စပြီးဝင်ရတဲ့အခါမှာအကယ်ဒမီမှာသင်ခဲ့တာကအမတို့ကစပြီးလုပ်ငန်းခွင်ရကြတယ်လက်တွေ့ဖြစ်သွားပြီအဲ့ဒီမှာအမပထမဦးဆုံးစပြီးရင်ဆိုင်ရတာလူတွေနဲ့ဆက်ဆံရတာရင်ဆိုင်ရတယ်ဒါပြီးတော့လူတွေကဟိုလူမျိုးစုံအမတွေ့ခဲ့ရတယ်
အဲ့ဒီလူကိုလည်းနှစ်ပတ်အကြာမှာဖမ်းမိသွားတယ်ပေါ့နော်သူ့ကိုလည်းအမအဲ့ဒီလုပ်ငန်းဝင်စားဝင်ခြင်းမှာတော့အမညွန့်တဲ့စိတ်ကလေးတော့ရှိတယ်ဘာလို့လဲကြောက်တာပေါ့နော်ကိုကဟိုလူကလည်းတေးတယ်လူကောင်ကြီးတယ်အတန်ကြီးတွေကလည်းအကျယ်ကြီးတယ်အဲ့လိုမျိုးလေးဆိုတော့ပထမဦးဆုံးတလမှာတော့အမနည်းနည်းလေးကိုကိုကိုကွန်ဖီဒန့်မရှိသလိုလိုသူ့ရုပ်မှုလေးနဲ့အမချင်းဆိုင်ခဲ့ရတယ်အ
အမဒီငါတောင်းဝင်မှာထမ်းဆောင်တာအဲအဲ့လိုမျိုးစိတ်နေအမအခုဆိုရင်လည်းသူတို့ရဆက်ဆံတဲ့အခါမှာလည်းအမရုံးစိတ်မရှိတော့ဘူးအမရဲ့မျက်နှာလုံးဝ serious face နဲ့အမအတန်ပြက်ပြက်တာတာနဲ့အမ
ပြောနိုင်လာတယ်ပေါ့နော်ညီမ
ဟုတ်ကဲ့အဲ့တော့အခုဒီအမေရိကန်ပြည်တော်စုနယူးယောက်ပေါ့နော်နယူးယောက်ကဆိုရင်အထူးသဖြင့်ဒီခုနပြောခဲ့သလိုပဲရင်သွားလာလဲထူထပ်တယ်နောက်လမ်းစည်းကမ်းရင်စည်းကမ်းဆိုတာလဲမြန်မာပြည်နောက်ဒီမလေးရှားနိုင်ငံပေါ့နော်အခုဆိုလို့ရှိရင်အမေရိကန်ပြည်တော်စုဆိုတော့ကိုကရင်စည်းကမ်းထိမ့်သိမ့်မဲ့တာဝန်ရှိရသူတယောက်အနေနဲ့ထမ်းဆောင်ရတဲ့အခါမှာပေါ့နော်ဘလို့များစိန်ခေါ်မှုတွေရှိခဲ့လဲနောက်ပြီးတော့ဒီလိုမျိုးဆုံးဖြတ်ရမယ့်ကိစ္စမျိုးတွေမှာဆိုရင်ရောဘလို့မျိုးဒီကိုဘက်ကနေပြီးတော့ဆုံးဖြတ်ချက်တွေနဲ့ဖြတ်တန်းခဲ့တာရှိတယ်အဲ့ဒီအထေကမှာပေါ့နော်မှတ်မှတ်ရရမလလဆန်အတွက်ဖြစ်စေမဲ့အကြောင်းအရာတွေကဘာတွေပါလဲရှင
်ဟိုအကယ်ဒမီမှာသင်ခဲ့ရတာကစာပေပဲရှိတယ်ကိုလုပ်ငန်းတွေမှာကြာကိုရဲ့ကိုပိုင်ဆုံးဖြတ်ချက်ပေါ်မှာပဲမူတည်သွားတယ်အကုန်လုံးကအဲ့ဒီအတွက်ကိုအမအနေပေါ့မှန်ကန်တဲ့ decision တော့ချဖို့လိုတယ်ကိုဘက်ကမှားတယ်ဆိုရင်လေဒီဟိုဒီ moderate ဘက်ကပေါ့နော်ကိုပြန်ပြီးတော့ complain လုပ်လို့ရတယ်အဲ့တော့အမကဒီလိုမျိုးကိုဘက်ကလည်းအမမရှိအောင်သူတို့ဘက်ကနေပြီးတော့ကိုကိုတံပြန်ပြီး complain မဖြစ်အောင်လေအမအနေပြီးright decision တော့အမကလုပ်ရတာပေါ့နော်နောက်တစ်ခုကကြတော့ခံအနာတွေကိုတော်တော်များများအမကတာဝန်ယူရတယ်ဒီလိုမျိုးအခုဆို UN of ဆိုဒီအစည်းအဝေးရှိတယ်ဆိုရင်အဲ့ဒီဘက်တွေမှာဒီတာဝန်ထမ်းဆောင်ဖို့အတွက်ဒီဟို traffic ကို direct လုပ်ဖို့အတွက်အဲ့ဒါတွေအမတို့စီစဉ်ရတယ်ပြီးတဲ့အခါကျရင်ဥပမာ funeral ဒီ fire department က funeral မျိုး police officer ရဲ့ funeral မျိုးအဲ့လိုမျိုး funeral တွေမှာလည်းအမတို့ကတာဝန်ထမ်းဆောင်ရတယ်ဟိုဒီဒီလိုလာရောက်တဲ့ guest တွေရှိနေအဲ့ဒီအတွက်အမားတို့ကရင်ကျောပိတ်ဆုံးမှုတွေအမားတို့ရှိနေအဲ့ဒါတွေအတွက်ပေါ့အမားတို့ကအတောင်ဝင်ယူပေးရတာပေါ့နော
်ဒီအမားရဲ့ဒီအတွေ့အကြုံကနေပြီးတော့ရှေ့ဆက်ပြီးတော့ဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့အမားရဲ့ရည်မှန်းချက်မျှော်မှန်းချက်ပေါ့နော်ဖြစ်ချင်တဲ့အဥ္စာမျိုးအမားအနေနဲ့ဆက်ပြီးစ조사ခြင်းတဲ့ဟာမျိုးဘလောက်အဆင့်တစ်ခုထိရောက်အောင်ထိသွားဖို့အတွက်ပေါ့နော်အမားမျှော်မှန်းချက်ထားပါလဲရှင
်အာအမားဒီအလုပ်ကိုစပြီးတော့ဟောရည်မှန်းတာကတော့အမားကပထမတော့အမရဲ့ဆုံးဖြတ်ချက်ကဒါ stepping stone တခုတော့အမသတ်မှတ်ထားတယ်။အဲဆိုအမဒီဟာကိုအခြေခံပြီးတော့အမမှာတခြားရွေးချယ်ခွင့်လမ်းကြောင်းနေအများကြီးရှိသွားတာပေါ့နော်။အမဒီထဲကိုခြေစုံရက်လိုက်ပြီးဆိုတော့လေအမဥမာတခြားဘယ်ဒီပါမန့်ကိုအမရှောက်မလဲ။ရှောက်ဖို့အတွက်အမအတွက်ဒါဟာ experience တခုအနေနဲ့ဒီဟာလုပ်တယ်။ပြီးရခါအခုအလုံးလုံရင်းလုံရင်းတန်းလန့်နေအခုဆက်လုံရင်းတန်းလန့်နေတော့အမအလုပ်ကိုအမနှစ်တက်လာတယ်ပေါ့နော်။နှစ်တက်လာတယ်အဲ့တော့အမရဲ့ရည်မှန်းချက်ကတော့အမစူပါဗိုက်ဇာတယောက်အခုအမစူပါဗိုက်ဇာဆောင်တော့အမဝင်ဖြစ်နေပေါ့နော်ဒီဇင်ဘာလမှာသူတို့ခေါ်လိုက်နေ။နောက်အမရည်မှန်းထားတာတော့အမကွန်မန်ဒါတယောက်တူဖြစ်တဲ့အထိတော့အမရည်မှန်းထား
။ဟုတ်ကဲ့ရှင်။ဒီအမေရိကန်ပြည်ထောင်စုကိုရွှေပြောင်းရောက်ရှိလာတဲ့သူတွေအထူးသဖြင့်အမျိုးသမီးတွေပေါ့နော်။ကိုယ့်ရဲ့ဘဝမြင်မာရေးအတွက်နောက်ပြီးတော့ပတ်ဝန်းကျင်တဲ့အတွေ့အကြုံတွေကိုရောက်ရှိလာမဲ့အမျိုးသမီးတွေအတွက်ကိုပေါ့နော်ဘလို့များသတင်းစကားအားပေးစကားပြောချင်တာရှိပါလေရှင်ကိုယ့်ရဲ့အတွေ့အကြုံနဲ့ရှင်ပြီးတော့လေ
အမကခလေးဘဝကလေးကအမကအဲ့လိုညီမကျက်ကြီးကြီးထားတယ်ပေါ့နော်ညီမကျက်ကြီးကြီးထားတယ်အဲ့ဒီညီမကျက်ရအောင်လဲအမကဘလို့အခက်ခဲတွေဖြစ်နေပြီစီအမကရအောင်လုပ်တယ်ဘေးမှာဝိုင်းဝင်းပြီးတော့ပေါ့နော်ဝေဖန်မှုနေအမအများကြီးရှိတယ်ဥပမာဒီအလုပ်ပေါ့နော်အမအခုဒီ NYPD မှာရှိတဲ့အလုပ်မဝင်ရသေးဘူးအမဒီလိုမျိုးဒီ interview process တွေလုပ်နေတဲ့ကာလမှာလေဒီလိုပဲဒီမှာအသေးပိုင်းလေးတွေပေါ့ညီမရေပြောကြတဲ့လူတွေအများကြီးရှိတယ်။အဲ့ဒီမထဲမှာမှအမကငါဘာချစ်ချင်တာလဲငါဘယ်လောက်ငါပွားချင်တာလဲငါပွားချင်တဲ့လောက်ငါရအောင်ပွားမယ်သူတို့ဘာသာသူတို့ငါ့ကိုပြောချင်ရပြော။အဲအဲ့လိုမျိုးပေါ့နော်စိတ်ဓာတ်အမတော့ခိုင်မာစေချင်တယ်နံပါတ်1အမျိုးသမီးတွေကိုစိတ်ဓာတ်ခိုင်ခိုင်မာမာအမထားစေချင်တယ်။နောက်တစ်ခုကကြတော့ကိုဘာဖြစ်ချင်လဲဆိုတဲ့ရည်မှန်းချက်တန်းတိုင်ကိုအရင်လက်ခံထားအောင်ပါပေါ့နော်အခြေခံထားပြီးတော့ဒီတက်ခိုင်မှာကြည့်တယ်။ငင်းရိုင်းမသွားကြည့်ခြင်း။ဟိုလူပြောလို့တွေ့လေသွားတာမျိုးဒီလူပြောလို့တွေ့လေသွားတာမျိုးအမမဖြစ်စေခြင်းဘူး။နောက်တစ်ခုတော့ဘယ်အရာကိုမစိုးကိုယ့်ဟာကို self learning လုပ်စေခြင်းအမပါလို့ဒီ cause it only serves to make me more determined to achieve my final goal.
မစတူမွန်စက်တမီးမြန်တာရဲ့မြို့သမီးကန္တာအစီအစဉ်မှာမြို့သမီးကန္တာကိုတောက်ချန်နေညပိုင်းမှာအစ်ထုတ်လွှင့်ပေးစနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနာဆင်နိုင်ပါတယ်။အခုဆက်လက်ပြီးသိပ္ပံနဲ့နည်းပညာအစီအစဉ်မှာရန်ကုန်မြို့ရဲ့မြေအောက်ရေသုံးစွဲမှုအခြေအနေနဲ့ပတ်သက်ပြီးမြေအောက်ရေဆိုင်ရာအကြံပေးဦးမြင့်သိန်းနဲ့ဒေါခင်မျိုးတက်ကဆွေးနွေးတင်ပြထားပါတယ်။နားဆင်ကြပါခင်ဗျာ
။ရန်ကုန်မြို့နယ်လူပေါင်း6တန်းကျော်ရဲ့မှာမြေအောက်ရေကိုသုံးဆွဲနေသူကထက်ဝက်လောက်ရှိပါလေမြို့အချက်လာတွေနဲ့အတူလူရေကလည်းတိုးလာနေတာကြောင့်ရေရှိအတွက်ရန်ကုန်မြို့ရဲ့မြေအောက်ရေအခြေအနေကိုသိရအောင်မြန်မာနိုင်ငံရေအရင်းမြစ်ကော်မတီ NWRC ရဲ့မြေအောက်ရေဆိုင်ရာအကြံပေးဦးမြင့်သိန်းကိုမင်းမြန်ပြီးပြန်ပြပေးမှာပါ
ဒီမြောက်ကြီးလေဗယ်မကြတဲ့တွင်းတွေရောဆရာအဲ့တွင်ကရင်းငန်းဝင်လာတာဘုမာကျွန်တော်ဤမိုင်းအောက်တန်းမကြီးရဲ့နောက်ဖက်ချမ်းအလုံးအဲ့တွင်နာအတွင်းတွေဆိုရင်ဒီလေဗယ်တော့မကြဘူးဘာလို့မကြလဲ
ยิงเงินเวลาเราเงินเงินอาเปลี่ยนผีอะไรยี่จัวมันผีไหนเนาะปารุ่นผีไหนเนี่ยจะวุ่นอะไรเลยมีเอาอยู่ผีที่เนี่ยมวยอ่ะวุ่นอะยังคงมีเงินมีเอาไปใช้ไม่เป็นอะไรเนี่ยอะไรอ่ะสาวรีเนี่ยคนละเนาะมีเอาอยู่สิเนาะอย่าวุ่นอะไรเนาะไอ้เหรอยังคงมีดียี่เดียร์ใช้ยี่เดียร์ใช้นี่น้ำมันใช้ยี่กว่าดียี่นั่นตัวกงสิกันเนาะอารมณ์เนาะมันกี่ป่วยเนาะยี่มีไหนเนาะอะไรอย่างนี้มาพักเลย
ยิงเงาตัวเลยช่วยปีดาโรวาลส่วนน้องเพื่อนฉันก็ยิงเงาไม่ตัวเลยเอลุงมีเจ้าละดาแต่ดีจะคุยบ่ลุงน้องมูนี่ท่านเนี่ยละอยู่เอาดียิงเงาตัวเวนารียี่เลเวจาระเดียพี่บีเนี่ยเอ้าส่วนมีเอาอยู่ก็พลาดที่ยานี่ในมาเลเซียมีเอาอยู่ก็ทุกๆอย่างนี่ออกมาเลยจนเราคำนวณแล้วนั่นเท่าตรงสิยิงเงาเจ้าที่เอ้ยน้องไปนั่นเท่าตรงสิน้องไปนั่นเท่าดีเจ้าส่วนน้อง ยาดีรู้อะไรพอบีอันนั้นเลยเนี่ยมีอะไรก็ยานะมีอะไรก็มีอะไรด้วยจ้าวมีตัวตัวนู้นยาเรนี่ทำอยู่เนี่ยละไหมว่ารู้มีอะไรยานั่งเงินจันทร์นวดเดียวเดียวยี่จูวันนี้ยาวันนี้ชีโร่ยิงอาวันนั้นมีอะไรยี่จูว่ายิงอาบอมันดีเลยเนี่ยยี่จูเอเดซี่เดียววันสี่เดียยิงอาเอเดซี่เดียววันป่วยสิ่งตัวเขาสิ่งไอ้รอปลอดดิ้งสิ่งเดียไอ้มามายี่จูว่ายี่จูว่าป้าบีโร่ยิงอาออกมาปีไหนอุ้งสิ่งยิงอาออกมาดีป้าบีทรัพย์
ยี่จูนี่เอายิงเงามาเยอะบีโร่ไอ้มาจันทร์เรื่อยๆคอยจะรอเรื่อยๆดูอะไรก็คอยจะบอกยี่จูนี่ยี่จูนี่ยิ่งชัวร์ยิ่งมั่งคงเอายิงเงาตัวนี้ไอ้ดูดีคอยจะเสียงอุ้มยันแต่เนี่ยพิจารณาไปติดตอนนี้เดี๋ยวนี้กันแล้วกูที่มาไปยันอะไรไปสิน่าจะประมาณเพียงปีสองปีอุ้มยันเนาะ
ท้าวคิมยูเตสซีเซนโตเลมเปนีเดตไปในดีปัญญาซีเซนโกตั้งใจในยามใบมาเต็มโตเลมเปียบีเพียงเล็กโตเลมเดียกูรักกูรู้สนิมนักเข้ามาทำมานาสินายมาเรวิวเอเมริกันตายเนี่ยนัทท้าวสกูบุนิออกตัวลาสกูเยสนิมนักเข้าซีเซนโกโตเลมเปนีราพิบาร์เอกูมันไปโตเลมเปียจะทำไอซีเซนซาสงโกมันเลชินายการ์เนโกนายที่ไลน์ตูบิดาเซชัลสกูเนลิเซติตูกานีเพียงเล็กนัสินายมาเรคเมีย
กราสเนี่ยนี่มันเป็นนักสงยามยามานี่ในงานเรื่องจริงจุกุกุจจจติงกาจีนยาปีบังเนี่ยสิบวันเช่นเมื่อวันมาแต่บริษัทที่นี่เนี่ยสุดเดือนนี้ทุนนี้จะมาเวอเมริกันก็จะเอาเงินซื้อสปีกเกอร์ที่เขาจะเสียกูทำหน้าตรงนี้ทำงานที่จูบิโอสุนีบาร์เลยแต่ตอนนี้สบายมาทุกีเทปอร์เรียตเขมุดชูสิเกอร์จะมาเวแต่บริษัทลงมาจะดับอีลูทำหน้าทำงานเทรนด์เอาตัวกูเปลี่ยวบาร์เลย ที่เดียวมีเจ้าบริษัทเซนเนอร์รูปแบบต่างๆอยู่จากนักสงยาชีทะเลอยู่กันในที่เดียวนู่นทวีเบรกซิตบอร์ดนี้จะกูที่กันในโลกเมื่อที่ชาปาลิมันทุกสิ่งเว่ยมาลดออกมาดูแม้ความสุขจะมาที่บาร์เลยคุณเจ้าจังสันนี่เนี่ยลดออกมาดูยาท้องกำมือกูจะบอกตัวลิจูซานี่บาร์เลยคุณเจ้าจังสันยังคอนเสิร์ตบาร์ดีฮะที่ชาปาลิมันเนี่ยมาเนี่ยมีอาสุยามทาร์เรด้วยมาหาเมย์ยาวไปอายาแลนด์ดิโมกันเรื่องยูเนียนสปาร์ตี้เอ็มเอสเอวก็ดีก็สมัยที่ตัวนั้
င်္ဂလိပ်နိုင်ငံသားရေးဝန်ကြီးကဂျာမနီနိုင်ငံသားရေးဝန်ကြီးကိုတိုက်တွန်းလိုက်ပါတယ်သူတို့ကိုပြန်ခေါ်မယ်လို့မြန်မာနိုင်ငံကတိပေးထားတာနည်းနည်းနီးပါးရှိပြီဖြစ်တဲ့အကြောင်းအကြောင်းမလားဆိုပါပဲဒီကနေ့အချိန်ဒီလိုညာတယောက်ကိုမှပြန်မခေါ်သေးတဲ့အကြောင်းဒီလူတွေကိုပြန်ခေါ်ဖို့မြန်မာနိုင်ငံကိုဖိအားပေးဖို့ဝန်ကြီးကိုပန်ကြားတဲ့အကြောင်းပြည်လားရှိနိုင်ငံသားရေးဝန်ကြီး AK Abdul Momen ကသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်လူညာဆိုတော့ကိုလက်မခံတဲ့မြန်မာစစ်အုပ်နဲ့ပြည်လားရှိအစိုးရကြောင်းဒုက္ခသည်တွေပြန်ပို့ရေးကိစ္စမကြာခဏအခြေတင်ဖြစ်လေရှိပါတယ်အင်ဒိုနီးရှားနိုင်ငံက AID လို့ခေါ်တဲ့နိုင်ငံတကာအကူအညီပေးရေးအေဂျင်စီအသစ်တစ်ခုကိုထူထောင်လိုက်တဲ့အကြောင်းအင်ဒိုနီးရှားအစိုးရကတောက်ကြနေမှာကြေညာပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံကသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Calvin Founders ဖြစ်ပါတယ်ကျွန်တော်ကတော့ရဲမင်းထွန်ပါဒီနေ့ညနေပဲ6နိုင်ခွေကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို Flight to Meter 16, Flight to Meter 19, Flight to Meter 25တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.